ုနေတဲ့မတရားကိုจิตတရားနားပြီးတော့ယနေ့ဟောကြားနာကြားမဲ့တရားတော်ကိုချမ်းသာရင်ဣတိထာမျိုးချင်းယူသေးစွာနာကြားနိုင်ကြပါမည်။သာသနာတော်တက္ကရာ1559ခုနှစ်လူတော်ဟောဟာကောဇာတက္ကရာ1385ခုနှစ်ဝါဇုလကွယ်နေယနေ့ရွှေမြောင်းဝန်သာသနာရိတ်တာတို့ဓမ္မတဝနာကုသိုလ်တူလာရောက်စီပူကြတဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားအလူပေးလူမှာကတော့ယောဂီများကိုယ်တိုင်လက်တွေ့အားထုတ်နေတဲ့သတိပဋ္ဌာန်တရားတော်ပါတရားတော်လေသတိပဋ္ဌာန်တရားတော်ပါဒီသတိပဋ္ဌာန်တရားတော်ကိုပဲမိမိတို့အားထုတ်နေကြတာဖြစ်တော့ကိုအားထုတ်နေတဲ့သတိပဋ္ဌာန်တရားရဲ့လက်တွေ့ကျင့်ကြံအားထုတ်နေပြီဒီကျင့်ကြံအားထုတ်နေတဲ့အားထုတ်လို့လက်တွေ့ပယ်သင့်ပယ်သိုက်တဲ့ကိလေသာတွေပယ်နိုင်သွားပုံနဲ့ရတဲ့ရတဲ့အပယ်ဆင်းရဲကလွတ်မြောက်နိုင်တဲ့အကျိုးတရားတွေပေါ့ဒါတွေကိုမိမိကိုယ်တိုင်စက်စက်နတ်နတ်သဘောပေါက်ထားလို့ရှိရင်အဆုတ်ရတာလေးပဲအားရှိဒါကြောင့်မို့ဘုန်းကြီးမင်းကသတိပဋ္ဌာန်တရားကိုဘုန်းကြီးမင်းကစာဟုတ်တယ်အဲဒီမှာသတိပဋ္ဌာန်တရားတော်မှာရှုမှတ်ရမယ့်အာယုံဟာဘယ်နှမျိုးရဲ့လဲ၄မျိုးကာယ ानु ပါဒနာသတိပဋ္ဌာန်ရဲ့ဝေဒနာ ानु ပါဒနာသတိပဋ္ဌာန်ရဲ့စိတ်ဓာတ် ानु ပါဒနာသတိပဋ္ဌာန်ဓမ္မ ानु ပါဒနာသတိပဋ္ဌာန်၄မျိုးအဲဒီ၄မျိုးကိုမနေ့ကခွန်ကြီးကာယ ानु ပါဒနာသတိပဋ္ဌာန်ရှုမှတ်ပုံလေးကိုအကျဉ်းချုပ်ပြောခဲ့တယ်ထိုင်ပြီးတော့ရှုမှတ်လို့ထိုင်တယ်လို့ရှုနေတာဘာ ानु ပါဒနာလဲရတဲ့အခိုက်မှာရတယ်လို့ရှုမှတ်တာဘာနုပဒနာလဲ။သွားနေတဲ့အခိုက်မှာသွားတယ်ညာလန်းတယ်ပင်လန်းတယ်ရှုမှတ်နေတာဘာသတိပဋ္ဌာန်လဲ။ဒီမိမိရဲ့အိယာပေါ်မှာရောက်လို့မိမိကလျောင်းဆဲပြီးတော့ရှုမှတ်တာကလည်းဘာနုပဒနာလဲ။ကိုယ်ရဆန့်တာလေးတွေရှုတာရောဘာနုပဒနာလဲ။အထိုင်အထာလေးတွေအပြောင်းရွှေ့လေးတွေရှုတာဘာနုပဒနာလဲ။အဖောင်းအပိန်လေးတွေရှုနေတာဘာနုပဒနာလဲ။ဒီအဲ့ဒါလေးတွေဟာမိမိတို့ကုက္ကံနုပဒနာရှုမှတ်ပုံလေးပဲ။အဲ့ဒီကံနုပဒနာကိုရှုရခါမှာရှုရခါရှုပုံအချင်းအရာရှုပုံအချင်းအရာအပြင်လည်းဘယ်နှမျိုးရှုရလဲ။လေးမျိုးရှုတဲ့အခါမှာဘုန်းကြီးတို့မြဲတာသိရမှာလားမမြဲတာသိရမှာလား။ချမ်းသာတာသိရမှာလားဆင်းရဲတာသိရမှာလား။အဆိုးရတာသိရမှလားအဆိုးမရတာသိရမှလားတင့်တယ်တာသိရမှလားမတင့်တယ်တဲ့သဘောသိရမှလားဒီကံအနုပဒနာဆိုတဲ့ကိုယ်အမူအရာလေးကိုရှုနေတဲ့အခါမှာယောဂီပုဂ္ဂိုလ်ဟာရှုတိုင်းရှုတိုင်းရှုကံအာယုံရောရှုတိစိတ်လေးရောပေါ်လာပြီးရင်ဘာဖြစ်သွားလဲပျောက်သွားတယ်ပေါ်လာပြီးရင်ပျောက်သွားတယ်ပေါ်လာပြီးရင်ပျောက်သွားတယ်ဖြစ်ပြီးရင်ပြတ်သွားတယ်ဖြစ်ပြီးရင်ပြတ်သွားတယ်အဲ့ဒီမမြဲတာလေးကိုကိုယ်မြင်အောင်ရှုအဲ့ဒါလေးကိုဉာဏ်နဲ့သိသိချာချာကိုယ့်ဟာကိုယ်ဆုံးဖြတ်နိုင်ပြီ။ဩ။ကိုယ်လိုက်ပြောင်းလိုက်နေဒီတရားကမငြင်းတဲ့တရားပါလားလို့ကိုယ်တိုင်ဆုံးဖြတ်နိုင်ရင်အနိစ္စနုပဒနာဉာဏ်။ဘာဉာဏ်ပေါ်လာလဲ။အနိစ္စနုပဒနာဉာဏ်ပဲ။အဲ့ဒီအနိစ္စနုပဒနာဉာဏ်ကောင်းကောင်းကြီးမိမိတို့ပေါ်နေပြီဆိုရင်ကတော့ဒီတဲ့ဘုအားကောင်းလာပြီတတိယအတ္တမာရီအားလည်းကောင်းလာရင်ဟိုဘက်ကဒုက္ခ ानु ပဒနာဉာဏ်ကိုဘက်ကအနတ္တ ानु ပဒနာဉာဏ်ကိုဘက်ကအတုပတဘောဒါတွေကိုကုန်လုံးခင်းနေရှားရှားတွေ့သွားမယ်ပထမဦးဆုံးယောဂီမြင်အောင်ရှုရမှာကတော့အနိစ္စ ानु ပဒနာဉာဏ်ကိုမြင်အောင်ရှုဘာဉာဏ်ကိုမြင်အောင်ရှုရမှာလဲဒီလက္ခဏာနဲ့ပြောမယ်ဆိုရင်သံမြင်ညာလက္ခဏာကိုမြင်အောင်ရှုဘာလက္ခဏာကိုလဲလက္ခဏာ3မျိုးရှိတယ်ဘယ်နှမျိုးရှိလဲ3မျိုးရှိတဲ့အချိန်မှာဘုန်းကြီးတို့ယောဂီများတဘာဝလက္ခဏာနံပါတ်1နံပါတ်2ကသင်္ခတလက္ခဏာနံပါတ်3ကသာမဉ္ဇလက္ခဏာလက္ခဏာဘယ်နှမျိုးလဲ3မျိုးတဘာဝလက္ခဏာဆိုတာကရှုတိုင်းရှုတိုင်းဟောဒီခန္ဓာကိုယ်အမူအရာလေးကိုရှုနေတဲ့အခါမှာထိုင်တယ်လို့ရှုတယ်ရှုရင်အောက်ပိုင်းခန္ဓာကိုခွေပြီးအပေါ်ပိုင်းလေးကတောင်းတင်းနေတဲ့သဘောထောင်းနေတဲ့သဘောလေးတွေ့ရင် သူ့ရဲ့သဘာဝအရှိတဘာဝလေးတိုင်းသိတာလားမသိတာလားထိုင်နေလို့ရှုတယ်အဲ့ဒီထိုင်တာဟာငါထိုင်နေတာပဲငါခန္ဓာကိုယ်ကြီးပဲလို့သိရင်အမှန်တည်းလားအမှားတည်းလားတရားသိတာလားမတရားသိတာလားအခုထိုင်နေလို့ရှုလိုက်တဲ့အခါမှာအောက်ပိုင်းလေးကခွေပြီးအပေါ်ပိုင်းလေးကမတ်ပြီးတောင့်နေတဲ့သဘောထောင်နေတဲ့သဘောလေးသိလိုက်ပြီဆိုရင်အမှန်တည်းလားအမှားတည်းလားတရားသိလားမတရားသိလားဘာတရားလဲလို့မြင်ရင်ယုတ်တရားနဲ့နံတရားဒါပဲသူ့ရဲ့တဘာဝတောင့်တင်းနေတဲ့သဘောလေးဟာထောင်နေတဲ့တောင့်တင်းနေတဲ့သဘောလေးဟာဝါယောဓာတ်လေးပဲဘာဓာတ်လေးလဲဝါယောဓာတ်ကယုတ်တရားလားနံတရားလားအဲဒီတောင့်တင်းနေတဲ့သဘောလေးသိတာကကျေဒီလိုဆိုရင်ထိုင်နေဆိုတဲ့အခါဘာနဲ့ဘာကိုတွေ့ရလဲဒီအဲဒီတဘာဝလေးကိုမြင်အောင်ကြည့်ဝါယောဓာရဲ့သဘောဆိုတာကျေးဇူးတော်ရှင်မာဇီကျတော်ဘုရားကြီးကထောက်ကန်တောင့်တင်းလျော်ခြင်းတည်းရင်းရင်လှုပ်ရှား၍သွားတတ်သည်သူလိုရာသည်တွန်းလျက်ဆောင်ပြီးဝါယောဓာသိမှတ်မြာယောဂီထောက်ကန်နေတဲ့သဘောတောင့်တင်းနေတဲ့သဘောလှုပ်ရှားနေတဲ့သဘောရွေ့ရှားနေတဲ့သဘောရင်းရင်နေတဲ့သဘောဒီသဘောလေးတွေဟုတ်တယ်များလေဝါယောဓာတည်းပဲဗာဓာတည်းပဲဒီအခုထိုင်နေဆိုတဲ့ကံမှာဟောဒီမှာအပေါ်ပိုင်းခန္ဓာကိုယ်လေးကတောင်းပြီးမှတ်ပြီးထောင်းနေတဲ့သဘောလေးမတွေ့ရဘူးလားမတွေ့ရဘူးဒီအဲ့ဒါဝါယောဓာတ်ရဲ့သဘောလေးတွေ့နေတာအဲ့ဒီသဘောလေးကိုသိချင်နေအောင်ရှုရရက်တယ်ဆိုရင်လည်းပဲကြည့်ပေါ်ရက်တယ်ရက်တယ်လို့ရှုကြည့်ထောက်ကန်နေတဲ့သဘောမထင်ရှားဘူးလားရင်းရင်နေတဲ့သဘောမထင်ရှားဘူးလားအဲ့ဒါဝါယောဓာတ်တွေပဲဘာဓာတ်တွေလဲဟေးဝါယောဓာတ်ကယုတ်တရားပဲဘာတရားလဲသိနေတဲ့စိတ်ကကျရက်တယ်လို့ရှုမှတ်ခိုက်လေးမှာဗာနဲ့ပါတွေ့ရတယ်။ယုံနဲ့တွေ့ပြီဆိုရင်အမှန်တည်းလားအမှားတည်းလား။အမှန်တည်းဆိုရင်တရားတည်းတာလားမတရားတည်းတာလား။ယောဂီတို့ကမေးမယ်ဗာတရားတည်းတာလဲမေးရင်ဗာဖြေမလဲ။ယုတ်တရားနဲ့နတ်တရားဒါပဲ။ယုံနဲ့တရားကိုတည်တာ။ကုသိုလ်တော့ကတရားရိပ်တာမဝင်ခင်တော့ကကုတာရီမသိဘူး။ငါပဲလို့ချင်းနေတယ်။ရက်နေတာလဲငါပဲထိုင်နေတာလဲငါပဲလို့ချင်းနေတယ်။အခုငါဆိုတာရှိသေးလားဘာနဲ့ပါလဲရတ်တာလဲဘာနဲ့ပါလဲသွားတော့လဲဘာနဲ့ပါလဲထိတ်တော့လဲဘာနဲ့ပါလဲဒီအမှန်သိတာလားအမှားသိတာလားအခုသေးသေးချာချာရှုရတဲ့အခါဆရာသမားညွှန်ပြတဲ့အတိုင်းရှုရင်အဲ့ဒီအမှန်တဘာဝကိုသိနေပြီအဲ့ဒါတဘာဝလက္ခဏာပဲဘာလက္ခဏာလဲခုဖောင်းနေတည်နေလို့ရှုနေတဲ့အခါမှာကြည့်ယောဂီပုဂ္ဂိုလ်ကဖောင်းနေဆိုရင်ဝမ်းမကြီးတစ်ခုလုံးတင်းလာတာကြီးကိုပဲကိုယ်ကသိနေတယ်ဆိုရင်ဒါအမှန်ကြီးမဟုတ်ဘူးပြင်းညတရားကြီးသိပါကိုသိနေတာလေပြင်းညဆိုတာတရားမဟုတ်ဘူးပရမတ်မှတရားပြင်းညဆိုတာဘာလဲလဲတရားမဟုတ်သေးဘူးပရမတ်ကတော့အခုပရမတ်ဆိုမြင်အောင်ကိုယ်ကကြည့်ရမယ်ဘောင်းနေဆိုရင်ဘုန်းကြီးတို့ယောဂီများဝမ်းမကြီးမတင်မဲနဲ့တင်းကားလာတဲ့သဘောတွေ့ရင်ဘာကိုတွေ့လိုက်ကြလဲပရမတ်ကိုတွေ့တာတကယ်သူ့ရဲ့သဘောလေးနဲ့တင်းလာတဲ့သဘောလေးပဲတွေ့တယ်။တွန်းကန်လာတဲ့သဘောလေးတွေ့တယ်။အဲ့ဒါပရမတ်ပဲ။ဝမ်းမိုက်ဆိုတဲ့ပုံမှန်တရားကြီးတောက်သွားပြီ။အဲ့လိုပဲတိမ်နေဆိုရင်လည်းတင်းရည်ကြီးတည်းရွေးပြီးတင်းရည်ကြီးနဲ့တခါလေရော့ချသွားတဲ့သဘောလေးတွေ့ရတယ်။ဝမ်းမိုက်ဆိုတဲ့တရားမတင်ရှားတော့အဲ့ဒီလိုကြည့်နေပြီဆိုရင်အမှန်တည်းအမှန်တည်းသိနေတာပဲ။တကယ်သဘာဝကိုသိနေတာ။ရှိတာလားမရှိတာလား။ဒီတကလေးဟာဒီမှာတွန်းကန်လာတဲ့သဘောလေးရှိနေတယ်။ရော့ကျသွားတဲ့သဘောလေးမရှိဘူးလား။ခုကိုယ်ကလည်းရှုတာမရှိတာကိုရှုတာလားအရှိကိုရှုတာလား။အရှိကိုရှုတော့လည်းပဲသိရမှာကလည်းပဲမရှိတာသိရမှာလားရှိတာသိရမှာလား။ငါဆိုတာရောရှိရလား။မရှိတာကြီးကိုငါပဲဆိုတာမျိုးကြီးကအမှားတည်းလားအမှန်တည်းလား။အမှားတည်းပဲ။အဲဒါသူ့ရဲ့သဘာဝလေးကိုသိနေတာ။အဲဒီလိုသိနေတာကိုသဘာဝလက္ခဏာခေါ်ရင်အဲ့ဒီမှာစရှုတဲ့ပုဂ္ဂိုလ်ဟာဒီဖောင်းတဲ့ပင်နေလို့စရှုနေပြီဆိုရင်ဖောင်းနေဆိုရင်တင်းလာတဲ့သဘောလေးပဲသိလာတယ်ဆိုရင်ဒါအလယ်ပိုင်းသိတာဘယ်ပိုင်းသိတာလဲပင်နေဆိုရင်လည်းရော့ကျပင်ကျသွားတာလေးသိလိုက်တာဒါကိုအလယ်ပိုင်းနဲ့သိနေတယ်အစပိုင်းသဘာဝလက္ခဏာကိုသင်ရှားနေတဲ့ပုဂ္ဂိုလ်ဟာအလယ်ပိုင်းလေးပဲသိနေတယ်တင်းလာတဲ့သဘောရော့သွားတဲ့သဘောတင်းလာတဲ့သဘောရော့သွားတဲ့သဘောဒါပဲသိနေတယ်အဲဒီကနေပြီးတော့သမာဓိအားကောင်းလို့ဒီပုဂ္ဂိုလ်ဉာဏ်ကူးသွားပြီးကြောင်းသွားပြီဆိုရင်သင်္ကတလက္ခဏာဘက်ကိုပြောင်းသွားပြီဆိုရင်ဖောင်းတာလေးရဲ့အစကိုလည်းသိတယ်ဖောင်းမှုလေးရဲ့အလေကိုလည်းသိတယ်ဖောင်းမှုလေးဆုံးသွားတာလည်းသိတယ်အ အစာအလေအဆုံးသာလို့ပြောရင်ဥပံဖြင်းပင်ဖြင်းတီကျဲဒါပဲအဲ့ဒီတိုင်းကိုသိသွားတာဒါတက္ကတလက္ခဏာခေါ်တယ်ဟိုတရားတွေ့တယ်ဆိုတာအဲ့ဒီလိုတွေ့ရမှာခမားတို့ဟိုအာယုန်လေးဒီအာယုန်လေးဘာရင်းမြင်နေညာရင်းမြင်နေနဲ့အချင်းကုန်ခံပြီးဘုန်းကြီးကိုပြောမိကြတယ်ဘုန်းကြီးရဲ့လက်ခံပြီးနားထောင်နေတာမဟုတ်ဘူးတချို့ကဘဝမြင်နေဒါရင်းမြင်နေညာမြင်နေဆိုတော့အဲ့ဒါကိုပြောချင်တာပြောလို့ရတယ်ကိုယ့်ဟာကိုယ်အကြံဖန်လုပ်လို့ရတယ်ဒီတဘာဝလက္ခဏာတို့တက္ကတလက္ခဏာတို့ဆိုတာအကြံဖန်လုပ်လို့မရဘူးကိုယ်တိုင်ကိုဉာဏ်နဲ့သိရဗာနဲ့သိရမှာလေဉာဏ်နဲ့တည့်ရမှာဘုန်းကြီးတို့ယောဂီများ။အဲဒီလိုအစာပိုင်းအလယ်ပိုင်းအဆုံးပိုင်းဖောင်းနေဆိုရင်ဖောင်းမှုလေးရဲ့အစာလည်းတည်တယ်။အလယ်ပိုင်းနဲ့တင်းလာတာတည်တယ်။ဆုံးသွားတာလည်းတည်တယ်။ဘိနေဆိုရင်လည်းအဲဒီအစာလည်းအဆုံးတည်တယ်။ခြင်းညာသွားနေတယ်ဆိုရင်လည်းညာနှမ်းနေဆိုရင်ညာနှမ်းမှုအစာလေးနဲ့တည်တယ်။အလယ်ပိုင်းနဲ့တည်တယ်ဆုံးပိုင်းနဲ့တည်တယ်။အကုန်လုံးကိုရှုတိုင်းရှုတိုင်းဟာအစာလည်းအဆုံးတည်နေပြီဆိုရင်သင်္ကတလက္ခဏာထင်တယ်။ဘာလက္ခဏာထင်လဲ။သင်္ကတလက္ခဏာထင်တယ်အဲ့ဒီလက္ခဏာလေးတွေသင်လာအောင်လေးပဲကိုယ့်ဘက်ကတကယ်ကိုတတိဒရံအားဝရိယအားတတိအားနေအားဆိုင်ပြီးတော့ရှုမှတ်ဖို့မလိုအပ်ဘူးလားအားကြီးလိုအပ်တယ်နော်အားကြီးလိုအပ်တယ်ဘုန်းကြီးတို့ယောဂီများဗလံ၅ဓာတ်ပြည့်စုံရန်အမှန်လိုအပ်သည်ဘုံ၅ပါးလိုအပ်တယ်တရာဘုံဝရိယဘုံတတိဘုံသမာဓိဘုံပညာဘုံဆိုတဲ့ဘုံ၅ပါးဥသိပြီးအလုပ်လုပ်ဖို့လိုအပ်တယ်ယောဂီတို့မှာအဲ့ဒီသရဘူသရတရားနဲ့အာမရှိဘူး။သရတရားအာမရှိတဲ့ပုဂ္ဂိုလ်ဟာဝရိယချူစားအထုမှုမရှိဘူး။ထိုင်လိုက်ပြီဆိုရင်တစ္ဆတ်ဆတ်ငတ်နေတာ။တကိုယ်လုံးညင်းညိုင်းနေတာ။ခောက်ကွေးနေတာ။ဒါဝရိယရှိတာလားဝရိယနည်းနေတာလား။သရတရားအားကောင်းလို့လားသရတရားအားနည်းလို့လား။သရတရားအားနည်းတဲ့ပုဂ္ဂိုလ်ဟာချူစားမှုမရှိဘူး။ကျိုးစားမှုမရှိဘူးတစ္ဆတ်ဆတ်ငိုင်းနေတယ်ဒီကိုယ်လုံးရင်းညံနေတယ်ဆိုတော့ကွာအဲ့ဒီပုဂ္ဂိုလ်ရှုမှတ်မှုတတိအာရောကောင်းပါမလားမရှုမှတ်နိုင်တခါလူကလာထိုင်နေဆိုတာပြောနေတာတပည့်တော်ဘာလို့ဆိုအကုန်သိတယ်ဘုရားလို့ပြောနေတယ်လူအမေတခါရင်းညံနေတာရင်းညံပြစ်ကြတော့မလားအောင်မရတခါတည်းကမှရှေ့ရိုင်းတာကိစ္စမရှိဘူးတွန်းတခုနဲ့ကျန်းတဲ့အထိမှနောက်ရက်ပြန်လဲကြရင်ဟိုနောက်ကယောဂီတွေကြသွားရင်ခေါင်းကြသွားရင်လက်မှာဆိုရတယ်အဲ့လိုကောင်းကြပြီးတော့တရေတာလုံးတစ်ခါတဝုံထပြီးပြေးသွားနေကြတယ်ဘုန်းကြီးတွေ့ဘူးတယ်ဒီခါနဲ့တတိတွေလင်းပြီးတော့တရားနဲ့တရားမင်းနဲ့ချင်းဆိုင်တိုက်ဒီခါတရားနဲ့တရားဆပင်းနေနဲ့ညှိဒီခါနဲ့အတိယုံထပြေးအဲ့ဒီမှာနရွေ့ဒီပါဒီခါနဲ့ပြတ်သက်ဒါဆိုရင်လည်းညှိပြီးဖြစ်တာလေဘုန်းကြီးကကိုယ်တိုင်တွေ့တာအဲ့ဒါဘာဘူးလို့လဲဆိုရင်အေးအိတ်ငိုက်တဲ့လူကြောင့်ဝိရိယနေတဲ့လူကြောင့်ဗာနေတဲ့လူလေဝရိယနေတဲ့ပုဂ္ဂိုလ်ဝရိယမပါတော့တခါထိုင်လိုက်တာနဲ့ငိုက်ထိုင်လိုက်တာနဲ့ငိုက်ရှေ့တယ်မဟုတ်ဘဲနဲ့နောက်ပါပြစ်ကြသွားတော့ဟိုနောက်ကယောဂီကယခုမှတတိအာသမာဓိအာလိဖြစ်စားရှိသေးတယ်ဆိုတော့အတန်ကြာရင်လန့်အတန်ကြာရင်လန့်တယ်ဒိန်ဒိန်နဲ့နေတာတရားတော်ကအချောင်းဆိုးလိုက်ရင်လည်းဒိန်ဒိန်နဲ့တခါလည်းယင်နေခုံးလာတယ်အဲဒီလောက်ဒီအာသမာဓိလေးဖြစ်စားထိတ်လန့်နေတဲ့ပုဂ္ဂိုလ်သူ့ယင်ွယ်နဲ့ခေါင်းကြီးကျသွားတယ်ဆိုမှတခါလေဆပြေတော့တာဆပြေပြီဆိုတော့ရှေ့ကယောဂီတွေကတော့ထိုင်ဖို့တို့ထိုင်နေတာအဲ့ဒီပုံကိုယ်တွေပေါ်တခါပြစ်ကြတယ်ပြစ်ကြတော့ဟိုပုံကိုယ်တွေကလည်းဘာမသိညာသိဆပြေတာအကုန်လုံးဟာတရိပ်တာလို့ဓမ္မယုံကြီးတစ်ခုလုံးကိုအုံအုံထတယ်အဲ့ဒီလိုဟာကြီးကိုဘုရားထင်းနေရတာဒါကြောင့်မို့သရတရားအားနေတဲ့ပုဂ္ဂိုလ်ကဝိညာဉ်နေဝိညာဉ်နေတဲ့ပုဂ္ဂိုလ်ကတတိမရှိဘူးတတိမရှိတော့ဒီဆက်ဆက်ငတ်တကောလုံးရင်းရရင်အဲ့ဒါတတိရှိပါအဲ့လိုရင်းရနေတဲ့ပုဂ္ဂိုလ်များငိုက်တတ်တဲ့ပုဂ္ဂိုလ်တွေဆိုရင်နောက်ကဝေးဝေးထိုင်ကဲရမထိုင်နဲ့နောက်ကခက်ဝန်းလန်းလေးထိုင်သူလဲကြရင်တော့သူကောင်းတဲ့ကိုယ်ကိုယ်နဲ့လှဖို့ရည်ကြီးတယ်ဒါပဲအဲ့လိုတတိအားကောင်းပြီဆိုတဲ့ပုဂ္ဂိုလ်ရှုမှတ်မှုတတိအားကောင်းပြီဆိုတဲ့ပုဂ္ဂိုလ်ကရှုမှတ်ရအာယုံပေါ်မှာစူးစိုက်ကြည်ကြည်မှုတမာရီအားရောမကောင်းဘူးလားစူးစိုက်ကြည်ကြည်မှုတမာရီကြီးအားကောင်းနေပြီဆိုမှတော့သိမှုဉာဏ်ကရောထက်မလားကျုံးမလားထင်လာရင်အဲ့လိုဉာဏ်ဒီထက်လာတဲ့အခါကျတော့ရှုတိုင်းရှုတိုင်းဟာရှုတိုင်းရှုတိုင်းဟာအစနဲ့အဆုံးစနဲ့ဆုံးမသိလားအလဲပိုင်းမသိတော့နံပါတ်1ပထမဆုံးကအလဲပိုင်းသိတယ်ဒုတိယအစနဲ့အဆုံးသိတယ်တတိယအစနဲ့အဆုံးသိတယ်အစနဲ့အဆုံးဆိုတာဖောင်းမှုလေးစဖြစ်ပေါ်လာတယ်ဖောင်းမှုလေးဆုံးသွားတယ်ဖြစ်တာနဲ့ပြက်တာနှစ်ခုပဲသိတယ် ဘာနဲ့ပါပြီလဲဒီဖြစ်တယ်နဲ့ပြစ်တာကိုသိရဉာဏ်ပေါ်လာအဲ့ဒါသဘာဝလက္ခဏာအဲ့ဒါသံမြင်လက္ခဏာခေါ်တယ်ဘာလက္ခဏာလဲအဲ့ဒီလက္ခဏာပေါ်ဖို့အတွက်ရှေ့ကလက္ခဏာဘယ်နှမျိုးကြာလဲနှစ်မျိုးကျော်သွားတယ်အဲ့ဒီနှစ်မျိုးမဖြစ်ဘဲနဲ့သဘာဝလက္ခဏာမဖြစ်ဘဲနဲ့သံမြင်လက္ခဏာဖြစ်ပါမလားသင်္ကတလက္ခဏာမပေါ်ဘဲနဲ့သံမြင်လက္ခဏာပေါ်ပါမလားအခုခင်ဗျားတို့ကတရားအခုလျှောက်တာနဲ့ရှောက်ပြီးအခုအားထုတ်ပြီးအခုဖြစ်တဲ့မြင်နေပြီဘယ်လိုလဲတဘာဝလက္ခဏာလည်းမထင်သေးဘူးသင်္ခါရလက္ခဏာလည်းမထင်သေးဘူးဖြစ်ဖြစ်ပဲပြောနေတယ်အဲ့ဒါပါဘုန်းကြီးဟောတဲ့ဟာကိုနားစွဲနေတာခေါ်တယ်ဒါကိုပဲအမြဲတမ်းနားနေတဲ့အခါကျတော့အကုန်လုံးကဖြစ်ဖြစ်ဒီကုန်လုံးဒီကောင်လုံးဖြစ်ဖြစ်အကုန်လုံးဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်မှန်နေသို့တော့ကိုယ်တိုင်ဉာဏ်နဲ့သိဖို့တော့မလိုဘူးလားဒီခန္ဓာကိုယ်ကြီးဒီကောင်လုံးဟာဖြစ်ဖြစ်ဆိုတာမှန်နေသို့တော့ကိုယ်ဉာဏ်နဲ့ဖြစ်ဖို့လိုတယ်ကိုဉာဏ်နဲ့သိဖို့လိုတယ်။ဘုန်းကြီးပြောလို့သိတာမျိုးဟာကိုယ်ပိုင်ဉာဏ်ဟုတ်ကလား။သာရိဖတ်တယ်လို့သိရဲ့အသိဟာကိုယ်ပိုင်ဉာဏ်ဟုတ်ကလား။ကဲယောဂီတို့ကရောသူများပြောတဲ့ဉာဏ်နဲ့လူကျင်တာလားကိုယ်ပိုင်ဉာဏ်နဲ့လူကျင်တာလား။ကိုယ်ပိုင်ဉာဏ်နဲ့သိချင်ရင်ကိုယ်တိုင်ကြိုးစားဖို့မလိုဘူးလား။ဟုတ်ကိုယ်တိုင်ကြိုးစားရင်ကိုယ်တိုင်ဟုတ်လို့ဖြစ်ဖြစ်ဉာဏ်ကိုအတွေ့နိုင်ဘူးလား။ဘုန်းကြီးတို့ယောဂီများကိုဒီဖြစ်ဖြစ်ဉာဏ်ပေါ်ဖို့အတွက်ကြံပြီးလက်ထုတ်လက်ကန်ကြနေတာနော်။ကိုယ်တိုင်ကြိုးစားဖို့ပဲလိုတယ်။ဟုတ်တယ်မလား။ဘုန်းကြီးအဟောတရားနဲ့ကြားနေတာမဟုတ်ဘူးလက်တွေ့ကြားနေတာဒီလိုလုပ်ရင်ဒီလိုတွေ့လိမ့်မယ်ဒီလိုလုပ်ရင်ဒီလိုတွေ့လိမ့်မယ်ဒီလိုရှုပ်ရင်ဒီလိုတွေ့လိမ့်မယ်ဆိုတာဘုန်းကြီးတို့လက်တွေ့ကြားနေတာဟောပင်းနေတာမဟုတ်ဘူးလက်တွေ့ကြားနေတာအဲ့ဒီလက်တွေ့ကိုတရားရအောင်လုပ်ကြည့်တရားစူးစိုက်စိုက်ရှုကြည့်ရှုမှတ်လို့ရှိရင်ကာယ ानु ပတနာကိုယ်အမူအရာဘာဘယ်နေရာပဲဖြစ်ဖြစ်ထိုင်ရင်မယ်ရှုရှုရရင်မယ်ရှုရှုသွားရင်မယ်ရှုရှုလျှောင်းရင်မယ်ရှုရှုကိုယ်ရဆန်းတာပဲရှူရှူဘုန်းကြီးတို့ယောဂီများကြောင်းတာစောင်းတာပဲရှူရှူဖောင်းတာပိန်တာပဲရှူရှူလှုပ်တာပဲရှူရှူရှူကျင်တာရှူဘုန်းကြီးတို့ယောဂီများဒီအနိစ္စဆိုတဲ့မမြဲတဲ့ဟောဒီတမညာလက္ခဏာဖြစ်ပြညာပေါ်သလားမပေါ်ဘူးလားဒီဖြစ်ပြညာအာကောင်းလာပြီဆိုရင်ဟိုဘက်ကဒုက္ခလက္ခဏာဒုက္ခနုပတနာညာနေမပေါ်နိုင်ဘူးလားအနတ္တနုပတနာညာမပေါ်နိုင်ဘူးလားဒီညာနေအားကောင်းရင့်တန်လာပြီဆိုရင်ခွန်ကြီးတို့ယောဂီညာအဲဆင်းရဲလွတ်နိုင်လောက်တဲ့ပရိယာမညာရောမရနိုင်ဘူးလားကိုယ်ဘက်ကကြိုးစားဖို့ပဲလိုတယ်ဘုံငါးပါးဥဒိယဘာဥဒိယမလဲဟေးအဲဒီလိုပဲကာယ ानु ပတ္တနာကိုယ်အမူအရာလေးတွေကိုဖြစ်တိုင်းသိအောင်ရှုပါဆိုတာအမှန်တိုင်းသိအောင်ရှုပါဆိုတာအဲဒီလိုမမြဲတာကိုမမြဲတဲ့တိုင်းသိအောင်ရှုရုပ်ကိုရုပ်တိုင်းသိအောင်ရှုနာမ်ကိုနာမ်တိုင်းသိအောင်ရှုမမြဲတာကိုမမြဲတဲ့တိုင်းသိအောင်ရှုဆိုတာအဲ့ဒီတိုင်းရှုရတာကဲဆိုကြည့်လိုက်ကိုအမှုအရာဖြစ်တိုင်းမှန်ဖြစ်တိုင်းမှန်မှန်စွာသိရမည်ကိုအမှုအရာဖြစ်တိုင်းမှန်မှန်စွာသိရမည်ဆိုမှန်စွာသိဆိုတာသူ့ရဲ့တဘာဝကိုတဘာဝလေးအတိုင်းအရှိကိုအရှိတိုင်းသိတာကိုအမှန်ဒီလားအမှန်ဒီလားဒီအဲ့ဒီတိုင်းရုပ်ကိုယူတိုင်းနာမ်ကိုနာမ်တိုင်းသိတာအမှန်ဒီပဲမမြဲတာကိုမမြဲတဲ့အတိုင်းရှင်းရတာကိုရှင်းရတဲ့အတိုင်းဆိုးမရတာကိုဆိုးမရတဲ့အတိုင်းသိတဲ့အသိဟာအမှန်ဒီလားအမှန်ဒီလားဒီကိုယ်အမူအရာလေးတွေဖြစ်တိုင်းဖြစ်တိုင်းအဲ့ဒီလိုအမှန်တိုင်းသိအောင်ရှုပါသူ့ရဲ့သဘောလေးတွေကိုဘုန်းကြီးတို့သဘောပေါက်တော့ပါတယ်နော်အခုပြောပြတာလေးဟာသဘောပေါက်တော့ပါတယ်အဲ့တော့အဲ့ဒီတိုင်းသဘောပေါက်ရင်ဒီတိုင်းဖြစ်အောင်ရှုသွားရမယ်။နောက်ပြီးတော့ရှုကံအာယုံဟာနံပါတ်1ကဝေဒနာနုပတ္တနာ။ဘာနုပတ္တနာလဲ။ဝေဒနာနုပတ္တနာဆိုတာဝေဒနာရဲ့အနုရဲ့ပတ္တနာရဲ့၃ပုဒ်ဘယ်နှပုဒ်လဲ။ဝေဒနာဆိုတာခံစားမှု။ဝေဒနာဆိုတာဘာလဲ။အနုဆိုတာအချင်းချင်းဖန်မှန်ထထ။ပတ္တနာဆိုတာရှုတာ။ခံစားမှုလေးကိုသခါသခါသခါသခါသခါသခါရှုနေတာကိုဘာနုပဒနာလဲ။နေမိမိခံစားမှုလေးကိုမိမိဟာဒီမှာခေါင်းကခံစားနေရင်ခေါင်းကိုပဲရှု၊ရင်ကခံစားရင်ရင်ကိုပဲရှု၊အောက်ပိုင်းကခံစားရင်အောက်ပိုင်းရှု။နားရင်နာတာလေးခံစားနေရရင်အဲ့ဒီနာမှုသဘောလေးသိအောင်ရှု။ပူရင်ပူတာလေးခံစားနေရရင်အဲ့ဒီပူမှုသဘောလေးသိအောင်ရှု။အေးရင်အေးတာလေးခံစားရင်အေးမှုသဘောလေးသိအောင်ရှု။တင်းရင်တင်းတဲ့သဘောလေးသိအောင်ရှု။ရှုတယ်ကွာရှုတယ်ဆိုတာဘုန်းကြီးတို့ယောဂီများဝေဒနာတစ်ခုရှုတဲ့အခါမှာကြောက်အောင်ရှုရမှာလားသိအောင်ရှုရမှာလားသိအောင်ရှုနော်ဝိပဿနာဆိုတာဝိပဿနာရဲ့တရားကိုဟာပညာလေဝိပဿနာရဲ့တရားကိုဟာဗာလေ ေတမထရဲ့တရားကိုကသမာဓိတမထရဲ့တရားကိုကဗာလဲသမာဓိဆိုတာစိတ်ကြည်ငြိမ်အောင်ရှုတာဗာရှုတာလဲဒီစိတ်ကြည်ငြိမ်နေတာဒီအာယုန်လေးပေါ်မှာပဲမှတ်စိတ်ကြီးအများအားမှတ်နေတာဒီပေါ်မှာပဲဒါလေးတစ်ခုလေးအာယုန်ပေါ်မှာပဲရှိတယ်ဒီစိတ်ကြီးဟာတစ်ခုလေးသောအာယုန်ပေါ်မှာပဲကြည်ငြိမ်အောင်ရှုတာကိုဒါတမထခေါ်တယ်ဝိပဿနာကြဒါလေးတစ်ခုလေးကြည်ငြိမ်ုံလေးနဲ့ပြီးသလားမပြီးဘူးသိနေရမယ်ဗာဖြစ်ရမှာလဲသာပြီးဖြစ်တာလေးသိရမယ်နောက်ဆုံးကုံဆုံးချိုးပြောက်သွားတာလေဘာလို့ ਆ မှာသိရမယ်ပေါ်တာလေးသိရမယ်ပြောက်တာလေးသိရဖြစ်တာလေးသိရမယ်ဖြစ်တာလေးသိရကိုယ်ခန္ဓာမှာဘယ်နေရာကဘာပေါ်နေလဲဆိုတာပေါ်တာလေးကြီးဖြစ်တဲ့ညာလေးကြီးအကုန်လုံးမလုပ်နေရမှာလေသိနေရဒါကြောင့်ဝိပဿနာတရားကိုပညာသိရတယ်ဝေဒနာလေးပေါ်လာရင်အဲ့ဒီဝေဒနာလေးကိုသိနေရမယ်တိုးလာရင်တိုးလာတာလေးသိရရော့သွားရင်ရော့သွားတာလေးသိရတဏှာမှတဏှာရွေ့နေရင်ရွေ့နေတာလေးသိရနောက်ဆုံးဒီနေရာလေးမှာမရှိတော့ဘူးကြောက်သွားပြီဆိုရင်အဲ့ဒီကြောက်သွားတဲ့အတိုင်းလေးဘာလုပ်ရမှာလဲသိရတယ်။ဒါကြောင့်မို့ဝိပဿနာရှိရှုတယ်ဆိုတာကြောက်အောင်ရှုတာလားသိအောင်ရှုတာသိအောင်ရှုတာဒါပဲဝေဒနာမပြောက်လို့လာပြီးဘုန်းကြီးရှင်မှလာညင်းပြမနေနဲ့ဝေဒနာတွေကမပြောက်နိုင်ဘူးဗျာဆိုပြီးညင်းပြမနေနဲ့ဝေဒနာတွေလည်းလာပြီးဘုန်းကြီးစီလာလို့မနေနဲ့တော်ရကြဘုန်းကြီးပြန်အားလိုက်ပါအဲ့ဒီဝေဒနာကိုတော့အဲ့တော့တချို့ပုဂ္ဂိုလ်ကဝေဒနာတွေကိုရှုမှတ်လို့မရရင်အမလီပါဇက်ကတူတူတူတူနဲ့မလုပ်တာလို့ဆိုတော့မေးကြည့်တော့ဆူတောင်းတာဝေဒနာတွေမပေါ်အောင်မဆူတောင်းတာအင်းတတ်နိုင်ပါလိမ့်မယ်ဖျားကလည်းကယ်နိုင်ပါလိမ့်မယ်ခန္ဓာရပြီဆိုရင်ဝေဒနာမရှိဘူးလားခန္ဓာရှိသူတိုင်းဝေဒနာရှိတယ်တချို့ကဝေဒနာကျွတ်ပြီးကျွတ်ပြီးလို့ပြောကြသေးတယ်အဲ့ဒီဝေဒနာကျွတ်တဲ့ပုဂ္ဂိုလ်ဘုန်းကြီးရှိမှသူလာပြီးတရားထိုင်ခံရင်လည်းဘုန်းကြီးလာမထာတန်းထိုင်ရစုအတိုင်းရွှေ့ကုန်မရှိဘူးအဲ့မှာဝေဒနာကျွတ်ပြီဆိုတဲ့ပုဂ္ဂိုလ်ဘယ်လိုနေမလဲဆိုတာအဲ့ဒါမျက်နာကိုကြည်ပြီးနေအဲ့ဒါရှေ့တည်းတွေကရိုက်တာသူမျက်နာဘယ်လိုနေလဲဆိုတာအဲ့ဒါရှုံမဲ့ပြီးတော့အဲ့ဒါလိန်နေပြီလားဆိုတာကြည့်ရတကယ်တော့ဝေဒနာဆိုတာခန္ဓာရှိသူတိုင်းမှာဝေဒနာမရှိဘူးလားရှိနေတာမြတ်စွာဘုရားမှာတောင်မှာကာယိကဒုက္ခစိတ္တိကဒုက္ခဒုက္ခနှစ်မျိုးမှာกายิกะทุกข์ก็ไม่อยู่ล่ะขันธ์หาชื่อนี่ลูกบาชื่อลูกเนี่ยสวะเบี้ยมาสติกะทุกข์ชื่อนี่ล่ะไม่ใช่หรอกพ่อพี่รู้ปุถุชนนี่มาတော့สติกะทุกข์ไม่ใช่ปุล่ะชื่อใสแท้มากูอโลชื่อดาริไม่ย่าတော့เลยใสดิไม่ซินเยปุล่ะกูอโลชื่อดาริไม่ย่าเปียนတော့เลยเว้ยซินเยดิย่าเปียนတော့ไม่รู้อโลไม่ชื่อดาริย่าณีดาတော့ไม่ซินเยปุล่ะกูอโลတိုင်းกูอโลတိုင်းไม่ผิดတိုင်းซินเยနေတာเว้ยใสกะကျန်းရဟန္တာတွေမှာအဲ့လိုဆင်းရဲတာရှိသေးလားမရှိတော့ဘူးခန္ဓာရှိနေတဲ့အတွက်ကိုဆင်းရဲတော့မရှိဘူးလားဒီတော့မြတ်စွာဘုရားကိလေသာကျင်းတော်မူတဲ့မြတ်စွာဘုရားတောင်မှဒီဆင်းရဲရှိရင်ဘုရားတို့ပုထုဇဉ်တွေဒီဆင်းရဲတွေမတွေ့ရဘူးလားတွေ့နေရမှာပဲဒီဆင်းရဲတွေကဘုရားတို့တွေ့နေရမှာကြီးတယ်ပဲဒီတစ်ထိုင်မတွေ့ရင်နောက်တစ်ထိုင်တွေ့မှာပဲနောက်တစ်ထိုင်မတွေ့ရင်နောက်တစ်ထိုင်တွေ့မှာဇန်ဣရိယာဘုရားနဲ့ရှုမှတ်တဲ့ဒီတရားမတွေ့ရင်နောက်တစ်ချိန်ရက်ပြီးရှုမှတ်ရင်တွေ့နေမှာဒီလိုပဲဈေးညာဆောက်ရှုမှရင်ဒီလိုပဲတွေ့ရမှာ။ဘာကြောင့်လဲခန္ဓာရှိနေလို့။ဘာရှိနေလို့လဲ။ခန္ဓာရှိနေတဲ့အတွက်ဝေဒနာရှိတယ်။အဲဒီဝေဒနာကိုယောဂီပုဂ္ဂိုလ်ကမြတ်စွာဘုရားကသိအောင်ရှုတယ်။အဖြစ်အောင်ရှုရမှာ။ဒုက္ခဝါဝေဒနာဝေရမနောဒုက္ခဝေဒနာဝေရမိတိပ္ပဇာနာတိ။ဒုက္ခဝါဝေဒနာဝေရမနောဒုက္ခဝေဒနာဝေရမိတိပ္ပဇာနာတိ။အဒုက္ခမဒုက္ခဝါဝေဒနာဝေရမနောအဒုက္ခမဒုက္ခဝါဝေဒနာဝေရမိတိပ္ပဇာနာတိ။သက်တော်ဗျာကရှင်သားတို့ရဲ့ချမ်းသာတဲ့ခံစားမှုလေးဖြစ်ပေါ်လာရင်အဲ့ဒီခံစားမှုလေးသိအောင်ရှုရယ်။ဆင်းရဲတဲ့ခံစားမှုလေးဖြစ်ပေါ်လာရင်လည်းအဲ့ဒီဆင်းရဲတဲ့ခံစားမှုလေးသိအောင်ရှုရယ်။အလင်းနဲ့ခံစားမှုလေးဖြစ်ပေါ်လာရင်လည်းအဲ့ဒီအလင်းနဲ့ခံစားမှုလေးသိအောင်ရှုရယ်။သက်တော်ဗျာကကြောက်အောင်ရှုခိုင်းတာလားသိအောင်ရှုခိုင်းတာလား။သိအောင်ရှုခိုင်းတာ။ဒါကြောင့်မို့ယောဂီပုဂ္ဂိုလ်ကသိနေရမိမိရဲ့ခန္ဓာကိုရှုတဲ့အခါဝေဒနာတစ်ခုကိုရှုတဲ့အခါမှာအဲ့ဒီဝေဒနာကအရေးပြားပေါ်ကဖြစ်နေတာလားသိချင်သိအောင်ရှုစိုက်ရှုဓမ္မမို့အသားတွေကဖြစ်နေတာလားဓမ္မမို့အယိုးတွေကဖြစ်နေတာလားယိုးတွင်းခြင်းကြီးကဖြစ်နေတာလားသိချင်ရှုရှုတဲ့အခါမှာသူဟာကျင်းပြီးတော့ဖြစ်ပေါ်လာတဲ့ဝေဒနာလားယော့ပြီးဖြစ်ပေါ်လာတဲ့ဝေဒနာလားပူပြီးဖြစ်ပေါ်လာတဲ့ဝေဒနာလားစသည်သိချင်သိအောင်ရှုသိချင်ရှုရင်အဲ့ဒီဝေဒနာရဲ့သဘောလေးတွေကိုကွဲကွဲပြားပြားမသိနိုင်ဘူးလားအဲ့ဒီမှာဒေရှာသက္ကဒက္ကဒက္ကဒက္ကရှုနေတယ်ဥမာအဖြစ်ပူရံလေးကိုရှုတယ်ဆိုပါစို့။ဟောက်ကကျမ်းနဲ့ဒီမှာနဲ့ရှိနေတဲ့နေရာက ဒီမှာတပြင်းလုံးကြီးပွက်ပြီးပူနေတယ်။အဲဒီပူလာကိုယောဂီကညှို့ချတဲ့အတိုင်းပဲပူတယ်။ပူတယ်ရှု။ရှုတဲ့အခါမှာပူတယ်ပူတယ်ပူတယ်ဒီလိုမလုပ်အောင်နော်။တစ်ချက်ချင်းလေးတစ်ချက်ချင်းလေး။ကိုကပူလာလေးရင်ဒီကရှုစိတ်ကလေးကတခါနဲ့စိုက်ပြီးတော့ပူတယ်။သူ့စီရောက်အောင်ရှု။သဲပုံလေးထဲမှာတခါနဲ့ဒုတ်ချောင်းလေးနဲ့ထိုးဆန့်လိုက်သလိုပဲ။တခါနဲ့စိုက်ဝင်သွားတာ။အဲ့ပူတဲ့အာယုလေးတွေပေါ်မှာစိုက်ဝင်သွားဘူးလေ။နောက်တစ်ချက်ဘူးလေ။နောက်တစ်ချက်ဘူးလေ။ထက်ကတက်ကရှုနေရင်ယောဂီရဲ့စိတ်လေးကရှုစိတ်လေးကပူတဲ့အာယုလေးနဲ့ရှုစိတ်လေးနဲ့ဘယ်နှခုတွေ့ရလဲ။အေးပူနေတာလေးကယောခံစားပြီးတော့သိနေတဲ့စိတ်လေးကကဲပူတာလေးကိုဝေဒနာလေးကိုရှုရင်းနဲ့ဘာနဲ့ပါကွဲပြီးသွားလဲ။နှစ်ခုပူရံလေးကငါကပူရံလားပူမှုသဘောကပူရံလားအဲ့ဒီပူတဲ့တဲ့သဘောလေးကပူနေတာလေးရေဟောဒီကခံစားပြီးသိတဲ့စိတ်ကလေးရေဘယ်နှမျိုးတွေ့ရလဲအဲ့ဒီပူနေတာလေးကယုတ်ခံစားပြီးနေတာလေးကငါဆိုတာရှိသေးလားယောက်ျားမိန်းမရှိသေးလားပုဂ္ဂိုလ်တ attva ရှိသေးလားကဲအဲ့ဒီဝေဒနာလေးကဘာနဲ့ပါသက်ရှိတယ်ယုတ်နဲ့နာမည်ရှိတယ်အဲ့ဒီပူရံလေးပေါ်မှာထက်ခါထက်ခါရှိကြည့်တင်မာဆိုတဲ့ပြဉ္ညတရားကြီးပြောက်သွားတယ်။ဘာတရားကြီးပြောက်သွားမလဲ။တင်မာဆိုတဲ့ပြဉ္ညပြောက်ပြီးတော့ပူမှုသဘောတက်တက်ကလေးပဲသိတယ်။ဘာသဘောလေးသိမလဲ။ပူနေတဲ့သဘောလေးရဲ့ခံစားပြီးသိနေတာလေးရဲ့ဘယ်နှခုတွေ့ရလဲ။ဟေးပူမှုသဘောလေးကယုတ်ခံစားသိနေတာလေးကနာ။နာမှုသဘောလေးကယုတ်ခံစားသိနေတာလေးကဟေးယုတ်နဲ့နာမယ်။နှစ်ခုကွဲသွားတယ်။အဲ့ဒီမှာယုံနဲ့နဲ့ငကူကွဲသွားတယ်။အဲ့ဒီအချိန်လေးမှာသက္ကတက္ကတက္ကတက္ကရှုကြည့်။ယောဂီနောက်ကိုမဆုံးနဲ့တော့သက္ကတက္ကရှုကြည့်။ကိုယ့်ရဲ့ဒီစိတ်အားလေးကိုသရဏဝရိယအားလေးနဲ့တွန်း။အဲ့ဒီမှာဝေဒနာပေါ်မှာတိကျဆိုင်ပြီးတော့သက္ကတက္ကရှုတဲ့အခါကျတော့မှဟော။အဲ့ဒီဝေဒနာလေးဟာပေါ်လာလိုက်၊မှတ်တိစိတ်လေးကမှတ်လိုက်၊ကြောက်သွားလိုက်၊နောက်ထပ်ဝေဒနာအသိကလေးတိုးပြီးပေါ်လာလိုက်မှန်လိုက်ကြောက်သွားလိုက်နောက်ထပ်ဝေဒနာလေးကအစာထိုးပြီးပေါ်လာလိုက်ကြောက်သွားလိုက်မှန်လိုက်ကြောက်သွားလိုက်နဲ့တခါနဲ့တကူကရှေ့ကဝေဒနာလေးကြောက်သွားလိုက်နောက်ကအစာထိုးပြီးပေါ်လာလိုက်မှန်လိုက်ကြောက်သွားလိုက်အစာထိုးပြီးပေါ်လာလိုက်မှန်လိုက်ကြောက်သွားလိုက်နဲ့မြဲတာတွေ့မလားမမြဲတာတွေ့မလားတခြင်းရဲ့ဒုက္ခဝေဒနာရဲ့ဖြစ်ပျက်ကိုကိုယ်တိုင်ဉာဏ်နဲ့မတွေ့ရဘူးလားဘုန်းကြီးတို့သခွားသေးနုနုဘူဒီနုနုခယန်းဒီနုနုလေးကိုဒါထဲထဲနဲ့ညာစင်းကြီးတော့မတင်ပြီးရှိကြည့်လဲတစ်ချက်လှိလိုက်တာနဲ့ဟိုဘက်ကအကွင်းလိုက်ပါဖြစ်သွားတယ်ပြတ်ကျသွားနောက်တစ်ချက်လှိလိုက်တာနဲ့အကွင်းလိုက်ပြတ်ကျသွားတယ်နောက်တစ်ချက်လှိလိုက်တာနဲ့အကွင်းလိုက်ပြတ်ကျသွားအခုဒီမှာဝေဒနာလေးဟာလေဒီကမှန်လိုက်ပြတ်သွားလိုက်နောက်တစ်ခါဝေဒနာအတိတ်ကလေးစားထိုးပေါ်လာလိုက်မှန်လိုက်ပြတ်သွားလိုက်နောက်တစ်ခါအစားထိုးပေါ်လာလိုက်မှန်လိုက်ပြတ်သွားလိုက်နဲ့မြဲတာလားမမြဲတာလားမမြဲပါဘူးဘုံကဘာမှဝေဒနာရဲ့မမြဲဘူးဉာဏ်နဲ့သိချာမတွေ့နိုင်ဘူးလားအဲဒီမှာဝေဒနာရှုရင်းနဲ့ကိုယ်တိုင်ဖြစ်ပြဉာဏ်မပေါ်နိုင်ဘူးလားတချို့ကပြောရင်အကုန်လုံးဖြစ်ပြဖြစ်ပြဝေဒနာတွေပေါ်လာအဲ့ဒါရောဆိုတော့အဲ့ဒါကြတော့မပြတ်ဘူးခရားလေးပဲဘယ်နဲ့လုံးလဲတကယ်ဖြစ်ပြဉာဏ်ပေါ်နေပြီဆိုရင်အဲ့ဒီဝေဒနာလေးပဲဖြစ်ပြသွားတဲ့သဘောပဲသိရတယ်ဉာဏ်ပေါ်ပြီဆိုရင်အဲ့ဒီတိုင်းပေါ်သွားတာအကုန်လုံးကဘာကိုပဲရှုချင်တာရှုချမ်းသာတဲ့ဒုက္ခဝေဒနာပေါ်လဲရှုဖြစ်သွားတာခြင်းရဲ့ဒုက္ခဝေဒနာရှုပြတ်သွားတာအလယ်လဝေဒနာပေါ်လာနေရှုပြတ်သွားတာမြဲတာတွေ့မလားမမြဲတာတွေ့မလားဒီအဲ့ဒီမမြဲတဲ့အနိစ္စနုပဒနာဉာဏ်အားကောင်းလာပြီဆိုရင်ဘုဘက်ကဒုက္ခနုပဒနာဉာဏ်ဘုဘက်ကအနတ္တနုပဒနာဉာဏ်นี่မပေါ်နိုင်ဘူးလားဒီဒီဉာဏ်นี่အစင်းစင်းရင့်ကျက်ပြည့်စုံပြီဆိုရင်ကတော့နောက်ဆုံးအပယ်စင်းရဲ့လွတ်နိုင်လောက်တဲ့အရိယာမင်းညာပုံညာမရနိုင်ဘူးလားဗျာကဲဒီတော့ဘုန်းကြီးတို့ယောဂီများအားထုတ်နေတဲ့တရားတွေအားကိုရိုက်တဲ့တရားလားအားမကိုရိုက်တဲ့တရားလားအားကိုရိုက်တဲ့တရားပါဝေဒနာကိုရှုတဲ့အခါမှာဘုန်းကြီးတို့ထိုင်ပြီးရှုမှဝေဒနာပေါ်တာမဟုတ်ဘူးနော်ရပ်ပြီးရှုရင်ရောမပေါ်ဘူးလားဉာဏ်ရောက်ပြီးရှုရင်ရောမပေါ်ဘူးလားနောက်ပြီးအိရာပုံလင်းလျောင်းပြီးရှုရင်ရောမပေါ်ဘူးလားဝေဒနာပေါ်တာဘယ်ဣရိယာပုံနဲ့ပဲရှုခြင်းနဲ့ဣရိယာပုံနဲ့ရှုဝေဒနာပေါ်နေတာအဲ့ဒီဝေဒနာဟာဘုန်းကြီးတို့ယောဂီများကြောက်အောင်ရှူရမှာလားသိအောင်ရှူရမှာလားဝေဒနာရဲ့သဘောသိသွားပြီဆိုရင်ဉာဏ်တွေကရောတုံးသွားသလားထက်မြက်လာသလားဉာဏ်တွေကထက်မြက်လာမှာအဲ့ဒီမှာဉာဏ်တွေအစစ်စစ်ရင့်ကျက်သွားမှာအဲ့ဒီဉာဏ်တွေပရိ ဝိပဿနာဉာဏ်ဤရင့်ကျက်ပြည့်စုံပြီဆိုမှနောက်ဆုံးသရိယမင်းညာပူညာဆက်ရောက်ပြီးတော့အပင်ဆင်းရဲ့လွတ်နိုင်တယ်ဉာဏ်မျိုးမရနိုင်ဘူးလားဒီလုံးဝလုံးမြောက်နိုင်တယ်ဒီမှာသောတပတ္တိမင်းညာပူညာရပြီးသောတပါဖြစ်နိုင်တာဒီတိုင်းဆက်ပြီးရှုမှတ်သွားရင်တဂရကအနာကယဟန္တာဖြစ်အောင်မဖြစ်နိုင်ဘူးလားဗျာဖြစ်နိုင်တယ်တိုးတော့လွယ်လွယ်လေးနေတော့ရပါမလားတရားရနိုင်တဲ့ပုဂ္ဂိုလ်၄မျိုးရှိတယ်တရားရတဲ့ပုဂ္ဂိုလ်၄မျိုးရှိတယ်ပုဂ္ဂိုလ်မျိုးစားဘယ်နှမျိုးလဲ၄မျိုးဒါကဘုန်းကြီးတို့တရားကြရာကဖွင့်ပြထားတယ်ဥက္ကဋ္ဌိကျင်ယူပုဂ္ဂိုလ်တဲ့နောက်ပြီးတော့ဝိပင်စီကျင်ယူပုဂ္ဂိုလ်တဲ့နောက်ပြီးနေရပုဂ္ဂိုလ်တဲ့ပဒံပရမပုဂ္ဂိုလ်တရားတွေ့မြင်ပုံပုဂ္ဂိုလ်၄မျိုးခွဲရပြီးဟောတာပုဂ္ဂိုလ်ဘယ်နှမျိုးလဲ၄အဲ့ဒီဥက္ကဋ္ဌိကျင်ယူပုဂ္ဂိုလ်ဆိုတာကမြတ်စွာဘုရားတရားအကျဉ်းချုပ်လေးဟောလိုက်တာအကျယ်ချဲ့ပြီးဟောစရာမလိုဘူးတပုတ်လုံးအကျဉ်းချုပ်လေးဟောလိုက်တာနဲ့အဲ့ဒီတရားလေးကိုယ်ဆုံးပြီးဆုံးသွားရောဘုရားသောတာပတ္တိမညာပူညာဆက်ရောက်သောတာပန်ဖြစ်သွားတရားအတွေ့အသည့်နှေးတာလားဉာဏ်တာလားဉာဏ်နဲ့ဥက္ကဋ္ဌိကျင်ယူပုဂ္ဂိုလ်ဆိုတာအကျဉ်းချဲ့ပြီးတော့တရားဟောစရာမလိုဘူးအကျဉ်းချုပ်လေးဟောလိုက်တာနဲ့ပဲတရားရသွားတာဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ကကဏ္ဍတော်ကရှင်သာရိပုတ္တရာအလောင်းနဲ့ရှင်မောကလအလောင်းဖြစ်တဲ့ဥပတိတ္တနဲ့ကောဠိတာဆိုတဲ့တငယ်ချင်းနှစ်ယောက်ဥပတိတ္တဆိုတာကရှင်သာရိပုတ္တရာအလောင်းကောဠိတာဆိုတာကရှင်မောကရှင်မောကလရဲ့အလောင်းတော်အားလုံးဟာတထေသားကြီးတယ်ဗျနောက်ကအချွေရ900စီရှိတယ်။အဲဒီမှာသူတို့နောက်ကသူတို့ရဲ့အချွေရ900စီရှိတယ်။အဲ့လောက်ချမ်းသာတဲ့ပုဂ္ဂိုလ်တွေ။အဲဒီမှာကျော်ပွဲရှင်ပွဲတွေကြီးကြတာပေါ့လေ။ခုခေတ်လို့ဆိုရင်လည်းပဲခုခေတ်ဆိုရင်တော့ဘာလို့ရှိတယ်မသိဘူး။ဘုန်းကြီးမသိလို့ပြောအောင်ဘာလဲဘာလဲ။ညညဆိုရင်တွားကြတာဘာလဲလည်းမသိပါဘူး။ဟမ်နိုင်ကလ။နိုင်ကလဆိုတာပြောကြတာเออโหมาชื่อตรงน่ะดิตะเทศตาเนี่ยแหละไอ้หนูไปเปียวเวชมวยนี่ตั๋วเปียวเวชมวยนี่โหมาตะชิ้นนี้ตะใบสูไล่กะไล่โอ้ตะกาเนี่ยตั๋วพี่แล้วโหสุริปังกงนี่สุบไปไล่โหรงอ่ะโดดอ่ะเนาะพ่อนี่คู่เราไม่ดีหูเนาะโหยเห็นพูดได้หมดอูล่ะเนี่ยโหพี่กะไอ้นี่มาไอ้หนูสุริชาน่ะสุรสุรจิชาพี่แล้วนอกซ้องจุดตันဝင်ในเฉยยောက်เกคาจ้ะတော့ไอ้นี่มาเมนตะมี้นี่ลูชินတော်นี่เมน้านี่ကပြဖြည်ဖြိုတိဆိုနေတာကိုသူစိတ်ထဲမှာဒါ리고ကိုတော့ကလို့ကြည့်လို့ရှိလို့မကောင်းတော့ဘူးအနှပ်ပါရေလို့မထင်တော့ဘဲနဲ့အယိုးစုကြီးကနေတာပဲတည်နေအယိုးစုကြီးလှုပ်ရှားနေတာကိုပဲတွေ့ရတယ်အဋ္ဌိကကမ္မထံဆိုတာကအယိုးစုကိုမြင်တာဘာကိုမြင်တာလဲအယိုးစုကိုမြင်တာအဲ့ဒီပေါ်ကြတော့နှစ်သက်တာကြီးရှိသေးရဲ့လားရှိတော့ကိုတော့ကတော့နှစ်သက်လုံးလို့တခြင်းဆိုလိုက်တပိုင်းလေးကလိုက်စုရေးချလိုက်အခုစုရောခြာသေးလားအဲ့ဒီမှာကြည့်နေရတာကိုညီမွေအဲ့ဒီမှာညီမွေပြီးတော့တခါတည်းသူတရားကိုမပြောတော့ဘူးမပြောတော့ဘဲနဲ့အဲ့ဒီမှာကြည့်တဲ့နေရာကနေပုံဝင်ကနေပြန်သွားတယ်ဟိုကလည်းပဲကောလိတအလောင်းကလည်းဒီလိုပဲကြည့်ရင်မှတ်တယ်ဒါဒီမြင်လာတဲ့ကံပြန်သွားတယ်သူတို့အဲ့ဒီခါမှာသူတို့နှစ်ယောက်ဆရာရှာကြရအောင်အမတ္တတရားမတရားတရားဆိုတာရှိကိုရှိရအသေးတရားရှိရင်မတရားတရားရှိရအဲ့တော့မသိရတရားငါတို့လိုက်ရှာမယ်ဆိုပြီးရှာတော့ဆရာအသီးသီးထံမှာအဲနောက်ဆုံးမိမိဆရာတွေ့အဲ့ဒီဆရာထံမှာပဲမိမိတပည့်ခံပြီးတော့နေကြဒါပေမဲ့အဲ့ဒီဆရာထံကဟာဒီဟာတို့ဒါမသိရတရားကြီးမဟုတ်ဘူးဖြစ်တယ်သိသီးဆရာကြီးထံမှာတပည့်ခံရဒါမသိရတရားမဟုတ်သေးဘူးအဲ့တော့တယောက်နဲ့တယောက်ဂတိကဝတ်ပြုပြီးတော့သင်အရင်ဥဆုံးတွေ့ရင်ကျွန်ုပ်ကိုသတိပေးပါအသိပေးပါအရင်တွေ့တဲ့ပုဂ္ဂိုလ်ဟာမင်းမသားနဲ့ပြည်ပြေးကြသရံဆိုတော့အဲဒီမှာကတ္တဗာမှာတယောက်နဲ့တယောက်နန်းခွင့်ပြီးတော့ဆရာကြတဲ့ကရှင်သာရိပုတ္တရာအလောင်းဖြစ်တဲ့ဥပဋိဒ္ဓပရပိုင်းဟာအဲဒီမှာသွားရင်းနဲ့ဘု து ကိုတွေ့ရလေဆိုတော့ရှင်အတ္တဇိကိုတွေ့ရတယ်။မြတ်စွာဘုရားရဲ့ပြင်စားဝက်ကြီး၅ဦးထဲမှာနောက်ဆုံးယဟန္တာဖြစ်တဲ့ပုဂ္ဂိုလ်ဟာရှင်အတ္တဇိ။အဲဒီမှာရှင်အတ္တဇိကိုတွေ့တဲ့အခါကျတော့လှမ်းပြီးကြည့်လိုက်တယ်ကြည့်လိုက်တဲ့အခါဒီပုဂ္ဂိုလ်ရဲ့သွားတာလာတာနေတာထိုင်တာတကယ်ကိုတတိမလွတ်တာကိုတွေ့ရတယ်။အဲလိုတတိမလွတ်တာကိုတွေ့ရတဲ့အခါကျတော့မှဒီပုဂ္ဂိုလ်ရဲ့ထံမှာတော့အမတ္တတရားသိကြပေါ့ရှိပြီ။မသိတဲ့တရား ဘာတရားလဲလေဒီမသိတဲ့တရားအမတ္တတရားသိကြဖို့ရှိပြီဆိုပြီးတော့အဲ့ဒီမှာသူ့နောက်ကနေပြီးတော့မျက်စိမပြလိုက်ဘုရားရှင်ကဆွန့်ခံသွားတယ်သူကနောက်ကလိုက်တယ်မလန့်မကန်းဘုရားရှင်အတ္တကြီးကမိမိအတွက်ဆွန့်ပြေဆုံးတဲ့အတွက်ကြောင့်ဘုရားပြန်ထွက်လာတယ်သူ့နောက်ကနေလိုက်လာတယ်အဲ့ဒီမှာရှင်အတ္တကြီးကတစ်ပင်ရိတ်တိတရိပ်ရှိတဲ့နေရာကိုသွားတယ်သူ့နောက်ကလိုက်တယ်ရှင်အတ္တသိခြိုင်တော့မဲ့အမူအရာပြတဲ့အခါကျသူ့မှာပန်လာတဲ့သေရင်ွယ်အခင်းကြီးကိုခင်းပေးတယ်။အဲဒီမှာဆောစားတော့မဲ့ပုံစံကိုပြင်တဲ့အခါကျတော့သူ့မှာပန်လာတဲ့ရေဘူးတွေကရေဘူးထုတ်ပြီးတော့ပေးတယ်။အဲဒီလိုနဲ့ရှင်အတ္တသိဆွန်ဖုံပေးနေတာကိုကြည့်တယ်အဝေးလားအနိနာလေးကမနှံ့မကန်းကနေကြည့်နေတယ်တတိမလွတ်ဘူး။အဲဒီမှာတတိမလွတ်တာကိုတိချာတွေ့ရတဲ့အခါကလည်းကြတော့မှဆွန်ဖုံပေးပြီးတဲ့အခါကျတော့အရှင်ဗျာရှင်ဘုရားရဲ့အရေးစင်းနေရာနဲ့အင်တာမတ်တင့်နေတယ်ဗျာ။အရှင်ဘုရားဘယ်ပုဂ္ဂိုလ်ကိုအမိပြုပြီးတော့အခုလိုယဟန်ပြုခဲ့တာလဲ။အရှင်ဘုရားရဲ့ဆရာကဘသူလဲ။အရှင်ဘုရားရဲ့ဆရာကဘယ်တရားတွေဟောတယ်လဲ။အဲ့ဒီမှာမေးတော့တာပဲ။အဲ့ဒီမှာဒီပုဂ္ဂိုလ်ကိုတွေ့ပြီဆိုတဲ့အခါဒီပုဂ္ဂိုလ်ရဲ့သန္တာမှာမတရားအမတန်တရားသိကြဖို့ရှိပြီဆိုတာသိတာနဲ့ပဲမေးတော့။အဲ့ဒီခါကျတော့မှရှင်အတ္တကြီးကငါရဲ့ဆရာဟာဂေါရမဘုရားပဲငါဟာဂေါရမဘုရားရဲ့ဆရာနိလန်တန်းငါကြည့်ကြအားထုတ်တယ်အဲ့လို့ဆိုရင်အဲ့ဒီတရားလေးကိုသူ့ကိုဟောပေးပါဟောပေးပါဆိုတော့ရှင်အတ္တကြီးကစဉ်းစားတယ်ဒီပြပိုက်ကြီးဆိုတာကတို့ဘုရားဟောထားတဲ့တရားတွေကိုတခါလေခိုးယူပြီးတော့တို့တရားတွေလုပ်နေကြတယ်အဲ့တော့သူ့ကိုတရားတွေငါအများကြီးဟောပြလို့တော့မဖြစ်ဘူးထင်တယ်ဒါနဲ့ငါယဟန်ဖြစ်တာအခုမှဖြစ်တစ္ဆာရှိသေးတယ်တဲ့ဟုတ်တာပေါ့ရှင်သာဝတိငါဦးလေးကနောက်ဆုံးယဟန်တာလေသူကအငယ်ဆုံးပဲငါဖြစ်တစ္ဆာရှိသေးတယ်ဒါကြောင့်မို့ငါမှတရားတွေအများကြီးမသိသေးဘူးတဲ့ရှင်ဗျာတဲ့ရှင်ဗျာသိတဲ့လောက်လေးကိုတပြီးတော့ဟောပြပါအဲလိုတောင်းဆိုနေတာနဲ့အဲ့ဒီမှာရှင်အတ္တစီကနေပြီးတော့ရေရမဟေတုပ္ပဘောဟာစေတဟဲ့ဟေတုံတတ်ထကတော့အဟာဆိုတဲ့အဲ့ဒီဂါထာလေးတဂါထာကိုဟောတာအဲ့ဒီဂါထာမဆုံးခင်ဂါထာနှစ်ပါးတော့ရွတ်ပြီးတာနဲ့ပဲဟိုကဘောဓဘာဖြစ်နေပြီတရားအသိဉာဏ်လာလားနှေးတာဉာဏ်လိုက်တာခြေသမ်းပေါ့ပါရမီတုရှိတဲ့ပုဂ္ဂိုလ်ကြီးဆိုတော့ခြေသမ်းတကယ်မြတ်စွာဘုရားရဲ့လက်ရတော်ရံဖြစ်မဲ့ပုဂ္ဂိုလ်ကြီးလေဒီမှာဟောလိုက်တဲ့တရားလေးဟာဂါထာလေးတော့မဆုံးသေးဘူးတကားထားဂါထာဝတ်လောက်နေကိုပဲအဲ့ဒီမှာတရားသဘောကြီးပေါက်ပြီးတော့သောတပ္ပတိမညာပုညာဆက်ရောက်သောတပ္ပံဖြစ်ရှင်ဗျာရတ်တော်မူပါရှင်ဘုရားကြွမယ်ဆိုရင်ခုမြတ်စွာဘုရားကကြွနှင့်ပါတပြည့်တော်နောက်ကလိုက်ခဲ့ပါမယ်ဗျာရှင်ဘုရားနောက်ကလိုက်ခဲ့ပါတပြည့်တော်မှာဝတ္တရားရှိပါသေးတယ်တပြည့်တော်ရဲ့တငယ်ချင်းကြံပါသေးတယ်တငယ်ချင်းထံသွားပြီးတော့ဒီကြောင်းပြောရပါဦးမယ်ဆိုပြီးတော့အဲ့ဒီမှာသွားအဲ့ဒီကနေပြီးတော့သူသောတာပန်ဖြစ်လာပြီးတော့ပြန်လာရင်သူတို့သိသိဆရာကြီးရဲ့အတိုင်းဝန်ကျောင်းလေးကိုဝင်လာအဲ့ဒီမှာရှင်မမောက္ကလအလောင်းဖြစ်တဲ့ကောဏိတပရဝိုက်ကလေးပဲအဝေးကရှင်သာရိပုတ္တရာအလောင်းဥပတိတ်တလာလာကိုကြည့်ပြီးတော့သူတန်တာမှာအမတ္တတရားရလာပြီဆိုတာကိုသိတာ။တရားတွေ့တဲ့ပုဂ္ဂိုလ်တရားသဘောတွေပေါက်နေတဲ့ပုဂ္ဂိုလ်ဆိုတာဘေးကမြင်တာနဲ့မသိနိုင်ဘူးလား။အခုခွန်ကြီးတို့ယောဂီများခွန်ကြီးတို့ယောဂီများဘယ်လိုသွားနေလဲဆိုတာ။တဟန်းနဲ့သွားနေတယ်ကမင်းနဲ့သွားနေတယ်ဒါညံနဲ့သွားနေတယ်ဆိုတော့ဘုန်းကြီးတို့နောက်ကကြည့်တာနဲ့သိရတယ်။ယောဂီရဲ့အနေအထားကိုဒါအမှတ်နဲ့သွားနေတာအတွေးနဲ့သွားနေတာဒါအငေးနဲ့သွားနေတာဘုန်းကြီးတို့သိနေတယ်။ရှင်းလန်းကိုကြည့်နေတာနဲ့ဒီယောဂီကဘယ်နှမမှတ်ပြီးသွားနေတယ်ဆိုတာကိုသိနေတယ်။ယောဂီကသွားနေတာကတော့ပြင်တခါလဲအပြည့်တိုင်နဲ့အပြည့်မယ်တွေတောင်သာနေတယ်ဒါပေမဲ့ပြောလိုက်ရင်ကတော့သူတို့ကအမှတ်ကစိတ်နေပြီ။ကြွားခြင်းနဲ့ကြွားတယ်လမ်းခြင်းနဲ့လမ်းတယ်ဟောရှင်စိတ်တွေပါတော့ဖဲ့ပြောနေပြီတပည့်တော်ဒါလေးမှတ်ပါလေဗျာရှင်စိတ်ကိုမှတ်နိုင်တဲ့ပုဂ္ဂိုလ်ဆိုတာကဒီထဲမှာတယောက်မှအဲ့ဒီတိုင်းသွားတာမတွေ့သေးဘူးဒါမျိုးဘုန်းကြီးတော့နားထောင်ပါတပည့်တော်သွားခြင်းနဲ့ကြွခြင်းနဲ့ကြွခြင်းနဲ့တပည့်တော်ဘယ်နှချက်မှတ်ပါလဲလမ်းခြင်းနဲ့လမ်းခြင်းနဲ့ဘယ်နှချက်မှတ်ပါလဲဆိုတာဒီဘုန်းကြီးတို့ယောဂီတွေပြောပြောနေတယ်ဒါမျိုးဘုန်းကြီးနားထောင်ပဲထားပါဒါမျိုးယောဂီကိုနန်းကထားသွားတဲ့အခါကိုပဲအဲ့ဒီရှင်စိတ်မပါဘူးအဲ့တော့ရှင်သိပ်ပါတဲ့ပုဂ္ဂိုလ်ဟာလှုပ်ရှားမှုဟာနှေးနေသလားညံနေသလားနည်းနည်းလေးနှေးတာလားအများကြီးနှေးတာလားအများကြီးနှေးတာယောဂီရဲ့နည်းနည်းလေးနှေးလို့မရဘူး ရှင်စိတ်ဆိုတာစိတ်ကိုရှုတယ်ဆိုတာလွန်လွန်လေးရှုလို့ရတာမဟုတ်ရုပ်ရဲ့ခန္ဓာကိုယ်ရဲ့လှုပ်ရှားမှုကိုသာရှုလို့ရှုရတာလွယ်တာစိတ်ကိုပြန်ရှုရတယ်ဆိုတာလွန်လွန်လေးနဲ့ရှုလို့မရအောင်အဲဒီမှာအင်မတန်ကိုဒီစိတ်ကိုထင်ရှားအောင်ပေချာလေးပရိကတ်ပြီးသူပေါ်လာတာလေးကိုမလွတ်အောင်ရှုပေးရတယ်အဲတော့ဖြည်းဖြည်းလေးလေးလေးပဲရှုရတယ်ဒါကြောင့်မို့အခုဒီမှာကောဏိတပရမိုက်ဟာဟိုကဥပတိတ်ပရမိုက်ဒီမှာသူတို့ရဲ့အရန်ကြောင်းဝင်းနဲ့ဝင်လာပြီဆိုတာနဲ့လန့်ချီရင်ကနေသူ့ရဲ့တန်တမှာမတရားတရားရလာပြီဆိုတာသိတယ်။ခုယောဂီများကိုလည်းပဲဈေးတာကပြန်လာရင်အိမ်ကပုဂ္ဂိုလ်တွေကဒီပုဂ္ဂိုလ်တရားရခဲ့ပြီတရားမရခဲ့ဘူးဆိုတာတကယ်အလေးအကျက်တရားလေ့လာထားတဲ့ပုဂ္ဂိုလ်ဆိုရင်သိနိုင်သလားမသိနိုင်ဘူးလား။သိနိုင်တယ်။ဈေးတာကပြန်လာပြီးတော့ဟိုးတခါလဲလူငယ်ဆိုရင်လည်းပဲဟိုမှာကိုကြည့်ကြည့်လိုက်ဇလန်ကွက်တွေဇလန်ကွေတွေကိုတခါလေအတင်းကြည့်နေမယ်ရိတာကပြန်လာပြီရနဲ့ကိုဒီပစ္စည်းကိုမခွာတော့ဘူးဆိုရသူတရားရခဲ့သလားမရခဲ့ဘူးလားမရသေးဘူးအသက်ကြီးတဲ့ပုဂ္ဂိုလ်ဆိုရင်လေရိတာကပြန်လာထုတ်ချပြီးတော့ဘာလို့မရှိဘူးလားဘွားမရှိဘူးလားမြည်တွန်တောက်ပြီးနေတယ်ဆိုရင်ရောတရားရသလားမရဘူးလားဒါပဲသူ့ရဲ့အနေထားကိုကြည့်နေသူ့ရဲ့အပြောဆိုကြည့်နေအနေထိုင်ကိုကြည့်နေစိတ်မွေ့သွားသလားနုညံ့သလားကြမ်းတမ်းနေသလားကြည့်နေသူရဲ့ပြောဆိုတွေကရောတတော်ကိုစိတ်မွေ့သွားပြီလားတတော်ကိုနုညံ့သွားပြီလားရှင်းလေအဲ့လိုဆိုရင်ကြောင်းသွားပြီဆိုရင်ဒီပုဂ္ဂိုလ်ဟာသူတရားလေးတွေ့ခဲ့ပြီတရားသဘောလေးတွေ့လာခဲ့ပြီဒါကိုသိရအခုဒီမှာသူရဲ့အမူအရာကိုသွားလာလာတာကြည့်ပြီးတော့အမူအရာကိုကြည့်တဲ့အခါကျတော့တတိလွတ်တာတွေ့သလားမလွတ်တာတွေ့သလားမလွတ်တာတွေ့ခဲ့တဲ့အတွက်ကြောင့်သူ့မှာအမတတရားတော့ပါလာပြီအဲ့ဒီမှာဒီကောလိတပရပိုက်ကနေပြီးတော့အဲဥပဒိတပရမိတ်ကနေပြီးတော့သူနာခဲ့တဲ့တရားကိုပြန်ပြီးတော့ဟောတာပြန်ဟောလိုက်တဲ့အခါကျတော့ဒီခါသာဆုံးတာနဲ့ပဲဟိုကောလိတပရမိတ်ကလည်းသောတာပန်ဖြစ်သွားတယ်တက္ကထာလေးရဲ့တရားအရာနှိမ့်တာလားမြန်တာလားဆရာကအကျယ်ကြီးဟောတာလားအချင်းချုပ်လေးလားကဲအဲ့လိုအချင်းချုပ်လေးနာယုံနဲ့တရားတွေ့သွားတဲ့ပုဂ္ဂိုလ်ဆိုတာဥက္ကာတိကျင်ယူပုဂ္ဂိုလ်ခေါ်တယ်ဘာပုဂ္ဂိုလ်လဲလဲဘုန်းကြီးတို့ယောဂီများရောအဲ့ဒီပုဂ္ဂိုလ်တွေပါသလားကဲဆိုကြည့်လိုက်စမ်းပါ။တရားအကျဉ်းနာခြင်းဖြင့်သာ
တ
ရားအကျဉ်းနာခြင်းဖြင့်သာရလင့်တရားမမာပေကြ။ရလင
့်
တရားမမာပေကြ။သကထာမြတ်မိမာပေတာ
။သ
ကထာမြတ်မိမာပေတာ။ဥက္ကာတိမဘိပုဂ္ဂလာ။ဥက္ကာ
တ
ိမဘိပုဂ္ဂလာ။တရားအကျဉ်းနာခြင်းဖြင့်သာရန်လင်းတရားမမာတိကြရန်လင
်း
တရားမမာတိကြသကထံမြမိမပိတံသကထံမြမိမပိတံဥက္ကာတိမပိပုဂ္ဂလာဣဒါကဘုန်းကြီးတို့ယောဂီနဲ့နံပါတ်1တရားအချင်းမြလေးဟောယုံနဲ့နာကြားပြီးတော့တရားရတဲ့ပုဂ္ဂိုလ်နောက်နံပါတ်2ပုဂ္ဂိုလ်ကဝိပင်စိကျင်ညူပုဂ္ဂိုလ်တဲ့အချင်းမြလည်းတော့မရဘူးတရားကိုအကျေတဝင့်ဟောပြရတယ်။သုတ်တန်ကြီးတခုဟောတယ်ဆိုရင်သုတ်တန်ကြီးကိုအကျေတဝင့်ဟောပြရတယ်။အတိပဲအနေအတိပဲအကုန်လုံးဟောကြားပြရ။အဲ့ဒီတရားတွေကိုအကျေတရားကိုအကျေချက်ပြီးဟောကြားတဲ့တရားတွေကိုနာကြားပြီးတော့နှလုံးသွင်းရင်းနဲ့ပဲတရားရသွားတဲ့ပုဂ္ဂိုလ်ကိုဝိပင်စိတ္တညူပုဂ္ဂိုလ်လေ။အဲ့ဒီပုဂ္ဂိုလ်မျိုးကဘုန်းကြီးတို့ဒီမှာဘယ်လိုပုဂ္ဂိုလ်မျိုးပြောရမလဲဆိုရင်ရသော်ဗျာပထမအဦးဆုံးဓမ္မစက်ကြာတရားကြီးဟောတာလေ။ဗတ္တရားဟောတယ်။အဲဒီဓမ္မစက်ကြာတရားဒေသနာတော်ကြီးဆုံးသွားတဲ့အခါကျတော့ရှင်ကွန့်တင်ညမထေရဇဝိ၅ဦးတည်းကဘာလုပ်ပါလိမ့်မလဲ။ရှင်ကွန့်တင်ညမထေပထမအဦးဆုံးတရားရသွားတယ်။အဲဒီတော့ဒီဓမ္မစက်ကြာဒေသနာတော်ကြီးကိုအစဆုံးအကုန်လုံးရသော်ဗျာဟောသွားတာ။ဟုတ်တယ်မလား။အကျေတဝင့်ရသော်ဗျာဟောသွားတာ။အဲ့လိုအကျေတဝင်းမင်းစွာဘုရားဟောလို့အဲ့ဒီတရားဒေသနာတော်ဆုံးပြီဆိုတဲ့အခါကျတော့မှလူပုဂ္ဂိုလ်တွေက၅ဦးတည်းပဲတရားနာပါတယ်လူပုဂ္ဂိုလ်တွေကဘယ်နှဦးလဲ၅ဉာဏ်မာတွေကတော့အသိချင်းအနန္တလို့ဆိုတယ်အများကြီးပဲအဲ့ဒီမှာတရားရသွားတဲ့ပုဂ္ဂိုလ်တွေအများကြီးပဲတော့တယ်လူပုဂ္ဂိုလ်တွေကတော့ဘယ်လိုလဲဆိုရင်အဲ့ဒီရှင်ကွန့်တင်ညာမထေတပါးလေးပဲတရားရသွားတရားအကျဉ်းနာရတာလားအကျေတဝင်းနာရတာလားဒီအကျေတဝင့်တရားနာပြီးတော့မှအဲ့ဒီတရားကိုနာထားတဲ့တရားနှလုံးသွင်းရင်လည်းတရားလည်းဆုံးရောသောတပတိမေညာပုညာဆက်ရောက်ပြီးတော့သောတပန်ဖြစ်သွားတယ်အဲ့ဒါဝိပင်စိကျင်ညူပုဂ္ဂိုလ်ဘာပုဂ္ဂိုလ်လဲ ခုဘုန်းကြီးတို့ယောဂီများနေတိုင်းနေတိုင်းတရားတနာကြီးတနာကြီးကြောရောမနာရဘူးလားတရားတွေရောရပြီလားအေးအဲ့ဒီပုဂ္ဂိုလ်မျိုးသားတွေရောပါသလားမပါသေးဘူးနော်ကဲဆိုလိုက်အကျေတရားနာကြမှသာရလာတရားမမသည်ကြာသကထာမြမိမပိဒာဝိပင်စီမှတ်ပြီပုဂ္ဂလံအကျေတရားနာချမ်းမှသာရလာတရားမမသည်ကြာသကထာမြမိမပိဒာဝိပင်စီမှတ်ပြီပုဂ္ဂလံနံပါတ်၄ပုဂ္ဂိုလ်ကတရားအကျဉ်းများလေးနာကြားပြီးတော့နှလုံးသွင်းရင်လည်းတရားရတယ်။ဒုတိယပုဂ္ဂိုလ်ကအကျေတဝင့်တရားတွေနာကြားပြီးတော့မှနှလုံးသွင်းပြီးတော့တရားတွေရသွားတယ်။နောက်တစ်ခါနံပါတ်၃ပုဂ္ဂိုလ်နံပါတ်၃ပုဂ္ဂိုလ်ကနေရပုဂ္ဂိုလ်တွေဘာပုဂ္ဂိုလ်တွေလဲ?နေရပုဂ္ဂိုလ်ကတော့အကျဉ်းများမဆိုတာနဲ့အကျေတဝင့်ကိုတခါလေအကျေချက်ပြီးတော့တက္ကတက္ကတက္ကတက္ကဟောဟောခြင်းတလောက်ဟောအဲ့ဒီပုဂ္ဂိုလ်တရားမရနိုင်သေးဘူးလေ။ဘလုံးမရနိုင်တာလေဆိုတော့ရှုမှတ်ပွားများမှရနိုင်တာဘလုံးမရနိုင်တာလေအေးရှုမှတ်ပွားများမှမိမိနာကြားထားတဲ့တရားတော်လားအတိုင်းလိုက်နာပြီးတော့ကိုယ်ဟာရှုမှတ်ပွားများအားထုတ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားရနိုင်တယ်ဘလုံးနိုင်ရဲ့ကဲဒီတော့အဲ့ဒီတရားရနိုင်လို့အနည်းစားဆုံးပြောမယ်ဆိုရင်ဘုန်းကြီးတို့ပထမဦးဆုံးဓမ္မစကြာတရားကိုမြတ်စွာဘုရားဟောလိုက်တယ်ဟုတ်တယ်ဒီကတော့ကပြဇာဝဂီ၅ဦးတွေကဘယ်နှဦးတရားရသွားလဲ။တဦးတည်းပဲရှင်ကုန်တင်ညမထေတဦးတည်းပဲရသွားတယ်။ဈာနာဘဏ္ဍပါဈာန်ရဲ့လေ။အဲ့ဒီ၄ပါးဘုန်းကြီးတို့ယောဂီများတရားအားထုတ်ရတယ်။ဘာလို့ရလဲ။တရားအားထုတ်ရတယ်။မြတ်စွာဘုရားနဲ့တကွာအားလုံး၆ပါး။အဲ့ဒီ၆ပါးဟာဘုန်းကြီးတို့၃ပါးကသုံးကခွဲ၃ပါးဘာလို့ရလဲ။ဆုံးကအတွက်ကျမ်းနဲ့နှစ်ပန်းတရားအထုတ်ရဲ့အဲဒီမှာမြတ်စွာဘုရားကိုယ်တိုင်ဆောင်းဆောင်ပြီးတော့ပြီးတယ်ဘုရားရှင်ကိုယ်တိုင်ဆောင်းဆောင်ပြီးတယ်အဲဒီပုဂ္ဂိုလ်ကြီးအာထုတ်ရတယ်အဲလိုအာထုတ်ပြီးတော့ဒီဆုံးက၃ပန်းဆုံးခံလာတဲ့ဟာလေးနဲ့ဒီ၆ပန်းဝေခွဲဝေပြီးတော့မြန်ပြကြတာပုံပေးရတယ်မြန်မြန်ကြတာဒီပုံပေးရတယ်၃ပန်းဆုံးခံလာတဲ့ဟာကိုကျမ်းနဲ့၃ပန်းကမြတ်တာပြီးတော့ပုံပေးကြတယ်အဲလိုပုံပေးပြီးတော့တရားတွေအာထုတ်တာအဲ့လိုအားထုတ်တဲ့အခါကျတော့မှတရေတပါတရေတပါတရေတပါအဲ့ဒီလိုနဲ့ပဲအခါနဲ့တရားသူတွေရသွားကြတာသောတာပန်ဒီသွားကြတာအဲ့တော့ကျန်တဲ့ပြဇာဝတ်ကြီး၄ဦးဟာပြဇာဝတ်ကြီး၅ဦးတည်းက၄ဦးဟာတရားနာပြီးတော့တရားရတာလားအားထုတ်မှရတာလားဒီလိုဆိုရင်အဲ့ဒီပုဂ္ဂိုလ်၄ဦးဟာနေရပုဂ္ဂိုလ်ဘာပုဂ္ဂိုလ်ကြီးလဲနေရပုဂ္ဂိုလ်ကြီးခုဘုန်းကြီးတို့ယောဂီများရောနာယုံနဲ့တရားရပါမလားနာခြင်းတလောက်နာခင်ဗျားတို့တရားရမယ်အချိန်လည်းမဟုတ်တော့အားထုတ်မှတရားရမယ်အချိန်ဒီချိန်ဟာတရားအားထုတ်ဖို့ပဲတရားကိုကြိုးစားအားထုတ်ဖို့လိုတယ်နော်အားထုတ်တဲ့အခါမှာစောစောကပြောရင်ပုံ၅ပါးဥသိယဘာဥသိယမှာလဲအေးသရတရားနဲ့အားကောင်းအောင်ဝိရိယနဲ့အားကောင်းအောင်သတိအားလည်းကောင်းရမယ်အဲ့ဒီတဏှာဝရိယသတိအားလည်းကောင်းပြီဆိုရင်ဟိုဘက်ကသမာဓိနဲ့ပညာတွေကတူတူဖြစ်သွားတယ်။ဘာလို့ပြည့်စုံသွားမလဲအဲ့ဒီလိုကိုတဏှာဝရိယသတိသမာဓိပညာဆိုတဲ့ဘုံ၅ပါးဥသိပြီးတော့ကျူဇံအားထုတ်ရင်ဘုန်းကြီးတို့ယောဂီများရောတရားမရနိုင်ဘူးလား။ဟေးအခုတော့ကျူဇာတော့မရှိသေးတယ်မို့လား။ဟုတ်တယ်မို့လား။နောက်တစ်ခါနံပါတ်၄ကပါတယ်လေ။ပဒပရဏပရမပုဂ္ဂိုလ်ရဲ့ဘာပုဂ္ဂိုလ်လဲလဲ။ဘရပရမပုဂ္ဂိုလ်ဆိုတာကဘုန်းကြီးတို့တရားတွေရှုမှတ်ဘယ်တော့ပဲရှုမှတ်ရှုမှတ်ဒီဘဝမှာတော့မိမိတို့အစမစားဘဲနဲ့ငတ်ခံပြီးတော့ရှုမှတ်လေပဲဒီဘဝမှာတရားမရနိုင်ဘူးပါရမီကုသိုလ်ပဲဖြစ်မယ်ဘာကုသိုလ်လဲပါရမီကုသိုလ်ပဲဒီပါရမီကုသိုလ်ကလည်းပဲနောင်ကျမှရှုမှတ်ပါများလို့ပါရမီအားတွေပြည့်စုံပြီဆိုတဲ့အခါကျတော့တရားမရနိုင်ဘူးလားဟေးဒီဘဝမှာတော့ဖြင့်ရှုမှတ်အားထုတ်ယူနေရှိတယ်။ရှုမှတ်ထားတဲ့ပါရမီကုသိုလ်တွေကနောက်ဘဝနောက်ဘဝတွေနောက်ခရီးသာသနာရောက်ပြီဆိုရင်ဒီပါရမီကုသိုလ်တွေပြည့်စုံသွားပြီဆိုရင်ကိုတရားမရနိုင်ဘူးလား။ ကဲဒီဘုံကတော့တရားရပါမလား အဲ့ဒီပုဂ္ဂိုလ်ကနံပါတ်၄ကဒ္ဒပရမပုဂ္ဂိုလ်ကဲဆိုကြည့်လိုက်ကြအောင်ဆိုရှုမှတ်ပွားများအာပြုမှသာယန္နာတရားမမပိက
ြ
သာကထာမြမိမပိတာပုဂ္ဂလနေရမှတ်ကြပါရှုမှတ်ပွားများအာပြုမှသာညလာတရားမမတိက
ြ
သာကထာမြမိမပိတာပုဂ္ဂလအနိယမှတ်ကြပ
ါ
ဒီနေရပုဂ္ဂိုလ်ကတော့မိမိရှုမှတ်ပွားများအားထုတ်လို့ရှိရင်ဘာမီပြည့်စုံလိုက်တာနဲ့တပြိုင်တည်းအဲ့ဒီပုဂ္ဂိုလ်တရားမရနိုင်ဘူးလားကတိဘဝမှာတရားရနိုင်တယ်ဒီပုဂ္ဂိုလ်ကနောက်နံပါတ်၄ကဗရပရမဆိုလိုက်ရှုမှပွားမြေအခင်မှသာရှုမှပွားမြေအခင
်မှသာ
နောင်လာဘဝဖြစ်ရဝါဒနာနောင
်
လာဘဝဖြစ်ရဝါဒနာသကထာမြမိမပိတာပုဂ္ဂလပဒပရမရှုမှတ်ပွားမြေအခင်မှသာ
ရှုမှတ်ပွားမြေအခင်မှသာ
နောင်လာဘဝဖြစ်ရဝါဒနာ
နောင်လာဘဝဖြစ်ရဝါဒနာ
ဒီမိမိတို့ဒီမှာအလေးအကျင့်ဝါဒနာလေးပါရမီလေးပါသွားရုံနဲ့ရှိတယ်ဒီပုဂ္ဂိုလ်ကနောင်လာဘဝဖြစ်ရဝါဒနာသကထာမြမိမပိတာပုဂ္ဂလပဒပရမဒီနာမလေးပုဂ္ဂိုလ်ကတော့ဒီဘဝမှာအာထုတ်ခြင်းလောက်အာထုတ်တရားရပါမလားအဲ့ဒီပုဂ္ဂိုလ်ကပါရမီကြီးကုသိုလ်ဖြစ်ပြီဝါဒနာအထုံးပွားတဲ့ဝါဒနာလေးပါသွားယူမယ်အထုံးပါရမီလေးပါသွားယူမယ်အဲ့တော့ပုဂ္ဂိုလ်၄မျိုးရှိတယ်နံပါတ်၁ကအကျဉ်းများနာကြားယူနေတရားရတဲ့ပုဂ္ဂိုလ်နမနိကအကျေတဝင်းဟောကြားပြီးတော့အဲ့ဒီဟောကြားတဲ့တရားနာကြားရင်လည်းနှလုံးသွင်းပြီးတရားရတဲ့ပုဂ္ဂိုလ်နံပါတ်3ကနာကြားရုံနဲ့မရဘူးအာထုတ်မှရတဲ့ပုဂ္ဂိုလ်နံပါတ်4ကအာထုတ်ပြီးမယ်လို့လည်းပဲဒီဘဝမှာတော့ဖြင့်တရားမရဘူးပါရမီပြည့်ကုသိုလ်ဖြစ်တော့ပဲရတဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်ဘယ်နှမျိုးလဲလဲအဲ့ဒီ၄မျိုးထဲမှာမိမိတွေတဲ့ပါမလဲကိုယ့်အကူထည့်ကြည့်တာမှာထည့်ကြည့်ကိုယ့်ကနံပါတ်3ပါမလားနံပါတ်4ပါမလားနံပါတ်4ကတည်ကြတဲ့ခင်ပါလေခွန်ကြီးဟင်နံပါတ်4ကတည်ကြတဲ့ခင်ပါလေပါရမီကုသိုလ်လောက်ပဲတကယ်တမ်းကျတော့ဒီနံပါတ်3ဆိုတာလေခွန်ကြီးယောဂီညာတကယ်အားထုတ်လို့တကယ်ပါရမီလူရှိတဲ့ပုဂ္ဂိုလ်ညာတကယ်သောတာပန်တက္ကရာကအနာဂတ်ဉာဏ်နာတည်အောင်ဒီဘဝနဲ့ဖြစ်နေတာဟုတ်တယ်မို့လားကဲတကယ်တော့ဒီဘဝနဲ့ဖြစ်နေလေဆိုတော့သောတာပန်လောက်ကတော့ခွန်ကြီးတို့ယောဂီညာတကယ်ကြိုးစားရင်တကယ်မဖြစ်နိုင်ဘူးလားဒီနေ့ကရဏာမိပဲဘုန်းကြီးဒီမှာတောခုလောက်ပဲဘုန်းကြီးရောဘုရားတရားတန်ခါယရဏသုံးပါးပေါ်မှာဤတရားတရားကြီးခိုင်မြဲသွားတာနာမတိလမြဲသွားတာဒီအဲ့ဒီလိုဟာလေးတွေဒိဋ္ဌိဝိသိကိစ္စကိုပယ်သွားတာဒါပဲဒီနေ့လက်ဝိသိကိစ္စပယ်နိုင်ဖို့ဆိုတာအမှန်ယုံနံကိုအမှန်တိအဖြစ်အပျက်ကိုမြင်ပြီဆိုရင်ဒီလောက်ကတော့မပယ်နိုင်ဘူးလားပယ်နိုင်တာပေါ့အဲ့တော့သိပြီဆိုရင်တရားရဲ့သဘောကိုသိချသိသွားပြီဆိုမြတ်စွာဘုရားဟောတဲ့တရားကိုကိုယ်တိုင်ဉာဏ်နဲ့တွေ့နေရတဲ့အခါကျတော့ဘုရားဘုရားဘုရားတန်ခါပေါ်မှာယုံကြည်မှုတွေရောအားမကောင်းဘူးလားဖြင့်ယုံကြည်မှုနဲ့အားကောင်းတယ်တိလာလည်းမြဲတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသောတာပန်မဖြစ်နိုင်ဘူးလားဒါကပါဠိတော်မှာလာတာအထက်ကတာကျတော့ဘုရားတို့အိတ်တာနဲ့မရှိရပါပဲနိုင်မှာဘာနဲ့ပါပဲရမှာလဲကဲအိတ်တာနဲ့မရှိရပဲနိုင်မှုကြောင့်လွယ်သလားခဲရဲမလားခဲရဲနေကိုယ်နှမ်းလေးမှာကိုကပညာသင်နေတဲ့ပုဂ္ဂိုလ်ဆိုရင်လည်းဟိုပုဂ္ဂိုလ်ကိုယ့်ရဲ့တာမသိဆိုရင်လားကိုယ့်ရဲ့အမှတ်တွေကောင်းတာမသိဆိုရင်လားအဲ့ဒါအိတ်တာလေးမနာလိုလေးစိတ်ကြီးဖြစ်နေတာအဲကြီးမားချမ်းသာကိုစီးပွားရေးဆိုရင်လည်းကိုယ့်ရဲ့ဒီပုဂ္ဂိုလ်ကစီးပွားရေးတွေပိုကောင်းတာမသိဆိုရင်လားအိတ်တာလေးခေါ်ရင်ဒီအိတ်တာလေးပြန်နိုင်ဖို့ကလွယ်ပါမလားမလွယ်ဘူးအဲဒါပေမဲ့လို့လည်းကိုကကြိုးစားအားထုတ်ရင်ဒီဘဝမှာပါရမီလိုရှိတဲ့ပုဂ္ဂိုလ်ဆိုရင်ကတော့အပင်မလွတ်နိုင်တော့ဉာဏ်စင်တမရနိုင်ဘူးလားရနိုင်ပါလေဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဟာအခုကာယဝေဒနာစိတ်ဓမ္မဆိုတဲ့ ဒီတတိပဋ္ဌာန်တရား၄ပါးကိုဆရာသမားညွှန်ပြတဲ့အတိုင်းပေါ့ဘုန်းကြီးတို့ဘုံ၅ပါးဥသိပြီးတော့ကြိုးစားမယ်အားထုတ်မယ်ဆိုရင်ဒီဘဝမှာအပယ်လွတ်နိုင်တော့တဲ့ဉာဏ်မျိုးမရနိုင်ဘူးလားအရိယာမင်းညာပူညာဆက်ရောက်ပြီးသောတာပန်မဖြစ်နိုင်ဘူးလားပါရမီတို့ရှိမယ်ဆိုရင်ကတော့ဖြင့်တဂရကအနာဂါယဟနာဖြစ်အောင်လည်းမဖြစ်နိုင်ဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများဟာခုမိမိတို့ရှုမှတ်ဉာဏ်ဖြစ်တဲ့ကာယဝေဒနာစိတ်ဓမ္မဆိုတဲ့ဒီတိပ္ပတန်တရားတွေကိုပေါ်လာသမျှအာယုန်တိုင်းကိုမလွတ်အောင်တတိဥသိတဲ့စိတ်နဲ့ရှုမှတ်ပွားများအားထုတ်နိုင်ကြခြင်းအပြင်မိမိတို့အလိုရှိသောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူးဉဏ်ဖြင့်လင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း။ကဲဒီမှာရောက်ကြ